Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်မတ်လ26ရက်အင်္ဂါနေ့မနက်ပိုင်း6:00ကနေ9:00အထိရိုးရေမြန်မာပဲရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်ပေးပါတယ်ရေဒီယိုနဲ့ဆိုရင်လိုက်ထိုမီတာ3149နဲ့လိုက်လာမီတာ190ပြင်ရိုးရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းနားဆင်ကြည့်ရှုနိုင်ပါတယ်ကျွန်တော်တမောင်သားမှာ
ကစားပြည့်ရဲ့ရေကူလက်သမဂ္ဂလူမျိုးကောင်စီရဲ့ဆုံးဖြတ်ချက်ကိုမဲခွဲအတည်ပြုရမှာအမေရိကန်ပြည်သူကဗီဒီယိုလည်းမတုံမဲလည်းမပြီးခဲ့ပါဘူး။မော်စကိုမြို့ဂီတဖျော်ပြီးပွဲတစ်ခုဂျပန်တိုက်ခတ်ခံရတဲ့နောက်ပြင်သစ်နိုင်ငံလိုပဲအီတလီမှလည်းလူမျိုးရေးအဆင့်ကိုတွန်းမြင့်သတ်မှတ်ပါတယ်။စိုက်ဘာတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့တရုတ်ဆူရနဲ့ဆက်ဆက်တဲ့ကုမ္ပဏီတစ်ခုနဲ့လူပုတ်ကိုနှစ်ဦးကိုအမေရိကန်နဲ့ဗြိတိန်ကရေးယူတန်းခတ်လိုက်ပါတယ်
။အဲဒီလိုထိတ်တန့်ရောက်တရင်တွေပြင်ပေါ်ကိမြို့နယ်ကတိုက်ပွဲကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးနဲ့တရုတ်ချွေးနဲ့နီပေါ်လေးစိတ်အမေရိကန်ရွေးကောက်ပွဲနဲ့အမျိုးသမီးအရေးနာမည်ကျော်ဘောလုံးသမားဗီနီစီယပ်ဂျူနီယာရဲ့ပညာရေးဆောင်ရွက်ချက်စတဲ့သတင်းဆောင်ပါတွေကိုနားဆင်ရှိရှုရမှာပါအပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားနားဆင်ကြပါမယ်အခုတော့ထိတ်တန့်ရောက်သတင်းတွေကိုနားလည်ကတင်ပြပါဦးမယ်
ကစားဒေသမှာအပြေခတ်ရဆက်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတနင်္လာနေ့မှာပထမဆုံးမဲခွဲအတည်ပြုတောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကတည်ဆုံဖြတ်ချက်ကိုဗီတိုအာဏာမသုံးခဲ့သလိုမဲလည်းမပေးခဲ့ပါဘူး။မွတ်စလင်တို့ရဲ့ရမဒန်ဥပုသ်လအတွင်းအပြစ်ရဆက်ဖို့ကုလလုံခြုံရေးကောင်စီရဲ့တောင်းဆိုချက်ကိုအစ္စရေးဝန်ကြီးချုပ်ကချက်ချင်းကန့်ကွက်ခဲ့ပါတယ်။အစ္စရေးအစိုးရကိုယ်စားလှယ်အဖွဲ့ရဲ့ဝါရှင်တန်ခီးစင်ကိုလည်းအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူကဖျက်သိမ်းလိုက်ပါတယ်။ဟမတ်တို့ဖန်ထားတဲ့တစ္ဆခံတွေလွတ်ပေးရမယ်ဆိုတဲ့တတ်မှတ်ချက်မပါတဲ့အပြစ်အခက်ရဆဲရေးကိစ္စလုံခြုံရေးကောင်စီမှမဲခွဲအတည်ဖြစ်လာဖို့အမေရိကန်ကခွင့်ပြုခဲ့တာဟာသူ့ရဲ့မူလရည်ရည်ချက်ကနေတွေးဖယ်လိုက်တာဖြစ်တယ်ဆိုပြီးတော့မစ္စတာနာတန်ယာဟူကဆွဆွဲပြောဆိုပါတယ်လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံထဲမှာအမေရိကန်ကမဲမပေးပဲကြားနေခဲ့ပြီးတဲ့နောက်ကာဇာဒေသအပြစ်ခက်ရဆဲရေးအတွက်ထောက်ခံမဲ14မဲနဲ့တညီတညွတ်တဲ့အတည်ပြုလိုက်ကြတာဖြစ်ပါတယ်ယူကရိန်းနိုင်ငံမြို့တော်ကီဖ်ထဲကိုသတင်းတပတ်အတွင်းတတိယအကြိမ်အဖြစ်နဲ့ရုရှားတို့ကသတင်းလာနေမှာလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ယူကရိန်းမြို့ကြီးတွေကိုရုရှားကလေကြောင်းကနေဘုံးတွေနဲ့အကြီးကျယ်တိုက်ခိုက်နေတာပါ။ကီဖ်မြို့တော်ဝန်ဗီတာလီကလစ်ချ်ကိုကမစ်ဆိုင်ဒုံးတွေချက်ရောက်ပောက်ကွဲတဲ့အတွက်လူမနေတဲ့အဆောက်အုံတွေပျက်စီးခဲ့ရတဲ့အပြင်မလန်းမကန်လူနေအဆောက်အုံတွေကပဒင်းပေါက်တွေထိခိုက်ပျက်စီးခဲ့တယ်လို့ပြောပါတယ်။မြို့တစ်လျှောက်လူ10ဦးထက်မနေတရားရခဲ့တယ်လို့လည်းပြောပါတယ်။အထက်မြေဆောက်အုံတွေရှိတဲ့နေရာတစ်ဝိုက်အမှုပညာကျောင်းနဲ့အားကစားခန်းမှပြိုကျပျက်စီးခဲ့ရတာပါတိုက်ခိုက်မှုအတွင်းကျောင်းသူကျောင်းသားတွေဘေးလွတ်ရာထွက်ပြေးကြရတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဒီမီထရိုကူလီဘာကပြောပါတယ်ယူကရိန်းနိုင်ငံဆိုင်ရာအမေရိကန်သံအမတ်ဘရစ်ဂျစ်ပရင်ကလည်းကီဖ်မြို့အတွင်းကျဲလောင်းတဲ့ပောက်ကွဲသံတွေကြားရတယ်လို့ပြောပါတယ်ပြီးခဲ့တဲ့9ရက်အတွင်းအချုပ်အခြာအာဏာပိုင်ယူကရိန်းနိုင်ငံတဲ့ရုရှားဘက်ကရာနဲ့ချီတဲ့မီဇိုင်ဒုံးတွေနဲ့ပစ်ခတ်ခဲ့တယ်လို့လည်းပရင်ကလူမှုကွန်ရက်မှာရေးပါတယ်ရုရှားနိုင်ငံမော်စကိုမြို့တွင်ကဂီတဖျော်ဖြေရေးပွဲတစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့တာသူတို့လက်ချက်ဖြစ်ကြောင်း IS တို့ကကြေညာလိုက်ပြီးတဲ့နောက်မှာတော့ပြည်ထောင်နိုင်ငံလိုပဲအီတလီမှာလည်းလုံခြုံရေးအဆင့်ကိုအလားတူတုံ့ပြန်လိုက်ပါတယ်။မော်စကိုမြို့ကဖြစ်ရဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်နိုင်ခြေများလာတဲ့ဥရောပနိုင်ငံတွေကိုတက်လက်နိုးဆော်လိုက်တာလည်းဖြစ်ပါတယ်။ပြည်ထောင်နိုင်ငံကသူ့ရဲ့လုံခြုံရေးအဆင့်ကိုတနင်္ဂနွေနေ့မှာပဲအမြင့်ဆုံးသတ်မှတ်လိုက်တာပါ။အီတလီနိုင်ငံမှာလည်းတနင်္လာနေ့ကကျင်းပတဲ့နိုင်ငံတော်လုံခြုံရေးကောင်စီအစည်းအဝေးမှာလာမယ့်ရုံးပိတ်ရက်မှာကြာရောက်တော့မယ့်အီစတာပွဲတော်ရာသီအတွင်းလုံခြုံရေးကိုတွန်းမြှင့်ဖို့အဆုံးဖြတ်လိုက်ကြပါတယ်။စောင့်ကြည့်ထောက်လှမ်းမှုကိုရောလုံခြုံရေးစစ်ဆေးမှုတွေကိုပါတွန်းမြှင့်ဆောင်ရမယ်လို့အီတလီပြည်ထောင်ရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဂျာမနီနိုင်ငံမှာတော့ IS အစိုးရသမားတွေရဲ့ချိန်ချမှုကရှိနေဆဲဖြစ်ပေမဲ့လို့အာဏာပိုင်တွေရဲ့သုံးသပ်ဆန်းစစ်ချက်အရမော်စကိုတက်ခဲမှုကြောင့်တော့လုံခြုံရေးအဆင့်မပြောင်းလဲသေးပါဘူးလို့ပြည်ထောင်ရေးဝန်ကြီးကပြောပါတယ်။
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9333နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့အနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တရုတ်အစိုးရနဲ့ဆက်ဆက်နေတဲ့ကုမ္ပဏီတစ်ခုနဲ့လူပုဂ္ဂိုလ်နှစ်ဦးကိုအရေးယူတန်းခါလိုက်ကြောင်းအမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကတင်းနေလာနေမှာကြေညာပါတယ်။ဗ ဘရတိန်ရွေးကောက်ပွဲကော်မရှင်နဲ့အမေရိကန်ရဲ့ဘရတိန်လွှတ်တော်အမတ်တွေကိုပြစ်မှတ်ထားတဲ့စိုက်ဘာတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့အခုလိုအရေးယူလိုက်တာပါ။အဲ့ဒီစိုက်ဘာတိုက်ခိုက်မှုကြောင့်ရွေးကောက်ပွဲကော်မရှင်မှာရှိတဲ့ဘရတိန်မဲဆန္ဒရှင်တန်းနဲ့ချီရိုရဲ့ကိုယ်ရေးအချက်အလက်တွေပါသွားနိုင်ခြင်းရှိတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဒါအပြင်တရုတ်ရဲ့ချင်းချောက်မှုနဲ့ပတ်သက်လို့ပုံမှန်လင်းလင်းပြောဆိုထားကြတဲ့လွှတ်တော်အမတ်တွေကိုစိုက်ဘာတိုက်ခိုက်မှုလုပ်ခဲ့တဲ့အတွက်လည်းအခုလိုတန်ခတ်ပိတ်ဆို့လိုက်တာဖြစ်တယ်လို့ပြောပါတယ်။ရွေးကောက်ပွဲကော်မရှင်ကိုစိုက်ဘာတိုက်ခိုက်ခံရပေမဲ့လို့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုတော့မထိခိုက်ပါဘူးလို့ပြည်နယ်ငံခြားရေးဌာနကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးတင်းမာမှုတွေရှိနေချိန်မှာဩစတြေးလျနဲ့ရေချောင်းကိစ္စဆွေးနွေးဖို့အကြံပြုကောင်းပြုမယ်လို့တရုတ်တို့ကပြောပါတယ်။တရုတ်နိုင်ငံခြားရေးဝမ်ယီဩစတြေးလျကိုပြစ်ခဲ့တဲ့တပတ်မှာတွားရောက်ခဲ့တဲ့အချိန်တွင်ကုံတော်ရေးကောင်စစ်ဝန်ရေးရနဲ့ဒေတာရင်းလုံချုံရေးကိစ္စရပ်တွေကိုဩစတြေးလျဝန်ကြီးချုပ်အန်သနီအယ်ဘနီစ်ဩစတြေးလျနိုင်ငံခြားရေးဝန်ကြီးပန်နီဝမ်တို့နဲ့ဆွေးနွေးခဲ့တယ်လို့တရုတ်နိုင်ငံခြားရေးဌာနကသတင်းထုတ်ပြန်ပါတယ်။ရေချောင်းဆိုင်ရာကိစ္စရပ်တွေကိုဩစတြေးလျနဲ့ဆွေးနွေးဖို့တရုတ်တို့စဉ်းစားနေတယ်လို့လည်းမတ်လ21ရက်နေ့ကထုတ်ပြန်ချက်မှာပြောထားပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီနဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးပင်နီဝမ်တို့လည်းရေချောင်းလုံခြုံရေးကိစ္စရပ်တွေကိုမတ်လ20ရက်နေ့ကအမြင့်ချင်းဖလှယ်ခဲ့ကြတယ်လို့ဩစတြေးလျနိုင်ငံခြားရေးနဲ့ကုန်သွယ်ရေးဌာနက VOA ရဲ့မေးမြန်းချက်ကိုစတဲ့အကြောင်းပြန်ပါတယ်။ရေချောင်းဆိုင်ရာကိစ္စရပ်တွေကိုလက်တွေ့အကြဆုံးအသုံးအဝင်ဆုံးပုံစံမျိုးနဲ့ဆွေးနွေးဖို့စဉ်းစားထားပါတယ်လို့လည်းဩစတြေးလျကပြောပါတယ်။အမေရိကန်သမ္မတဟောင်းတွန်နဲ့ထရမ်ကိုရာဇဝတ်မှုတစ်ခုအတွက်ဧပြီလ15ရက်နေ့မှာနယူးယောက်တရားရုံးမှာလာရောက်တရားရင်ဆိုင်ဖို့တင်းင်းလာနေမှာဆုံးဖြတ်လိုက်ပါတယ်။စွဲချက်၄ခုနဲ့ရင်ဆိုင်နေရတဲ့သမ္မတဟောင်းထရမ်အနေနဲ့လိန်ဖြောဖြဲရေးမင်းသမီးတယောက်ကိုတိတ်တိတ်ဆိတ်နှုတ်ပိတ်ခငွေပေးခဲ့တဲ့အမှုကတော့နိုဝင်ဘာသမ္မတရွေးကောက်ပွဲမတိုင်ခင်တရားရုံးမှာကြားနာရမယ့်တစ်ခုတည်းရောစွဲချက်ဖြစ်မဲ့ပုံရှိပါတယ်။လာမယ့်ရွေးကောက်ပွဲမှာသမ္မတဂျိုးဘိုင်ဒန်နဲ့မစ္စတာထရမ်တို့ရှင်ပြိုင်ကြရမှာပါ။ဒီဆွဲချက်ကိုအချိန်ဆွဲထားဖို့ထရမ်ကကြိုးစားခဲ့ပေမဲ့လည်းတရားသူကြီးဟွမ်းမချန်ကလက်မခံပယ်ချခဲ့တာပါ။2016သမ္မတရွေးကောက်ပွဲမတိုင်ခင်မဲဆန္ဒရှင်တွေမသိအောင်လို့သူနဲ့ပတ်သက်ခဲ့မှုတဲ့လိန်ဖြောဖြဲရေးမင်းသမီးတယောက်ကိုနှုတ်ပိတ်ခပေးခဲ့တဲ့ဆွဲချက်ကိုသမ္မတဟောင်းထရမ်ကရွှေ့ဆိုင်ဖို့ပယ်ဖျက်ဖို့ကြိုးစားနေတာဖြစ်ပါတယ်။မျက်နှာပေါင်းထောင်နဲ့ချီတဲ့ Federal စုံစမ်းစစ်ဆေးသူတွေရဲ့ကနအူးတွေးရှိချက်အသစ်တွေကိုလေ့လာဆန်းစစ်ဖို့အတွက်အချိန်လိုရဲဆိုပြီးတော့ Trump ရဲ့ရှင်တွေကအချိန်ပိုးပေးဖို့ရှောက်ထားခဲ့တာဖြစ်ပါတယ်။
မနက်ခင်းနောက်ဆုံးရသတင်းတွေကိုနန်းလောင်ကြီးညာပေးကြပါအခုဆက်လက်ပြီးသတင်းစောက်ပါတွေကိုတင်ဆက်ပါတော့မယ်ကျင်းပြည်နယ်ကော့ဂရိတ်မြို့နယ်ခော့ဘင်းချေးရွာနယ်မြေရဲစခန်းတစ်ဝိုက်မှာတိုက်ပွဲဖြစ်ပွားနေပြီးစစ်ကောင်စီဘက်ကလေနဲ့ပါဘုံးကျဲတိုက်ခိုက်နေတာကြောင့်ထိခိုက်ဒဏ်ရာရရှိသူ9ဦးထက်မနည်းရှိပြီးလူရေ1000ကျော်ရွာထဲမှာပိတ်မိနေတယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်ဒီသတင်းကိုပတ်သက်ရင်ထိုက်ကပြောပြပါပါ
ကော့ဘင်းချီရွာရဲစခန်းကိုတော်လန်ရေးပူပေါင်းတပ်ဖွဲ့တွေနှစ်ရက်ကြာတိုက်ခိုက်ခဲ့ပြီးနောက်မတ်လ25ရက်ညနေ 9:00 ခွဲလောက်မှာစခန်းကိုသိမ်းယူပြီးမီးရှို့ဖျက်ဆီးလိုက်တာပါစစ်ကောင်စီတပ်ဖွဲ့နဲ့မိသားစုဝင်တွေအလံဖြူထောင်ပြီးအယောက်20လက်နဲ့ချခဲ့တယ်လို့မြေပြင်မှာရှိတဲ့လူမှုကယ်ဆယ်ရေးသမားက VOA ကိုအခုလိုပြောပါတယ်
လူတို့ဒီဘာမှမခွဲတယ်မှာတော့အွန်ပတ်သွားတယ်ပေါ့အလံသူထောင်ပြီးတော့ကျဲစကားကတော့အယောက်20ခေးပါပေါ့ဖမ်းမှုသွားတယ်ပေါ့လူထောင်ပြီးတော့လည်းချရတယ်ဟွနောက်ပြီးတော့ဆန်းပြီးစကားကမှုဆိုတော့ကောင်းလို့လည်းတော့တိုင်းသွားတာရှိခဲ့တယ်ဒီ line ပေါ်မှာတိုင်းရတာပဲနော်တိုင်းရတာပြည်တယ်တိုင်းပိုက်ပြည်တယ်နောက်ပိုက်မှာဆိုရင်တော့ M16အန်ဒီကတော့ခောက်ပြေးတယ်ဟယ်လီကော်တာကခောက်ပြေးတယ်တုတ်ချတယ်ပေါ့
မွန်ပြည်သက်ပါတီဆီယန္နာရှင်တိုက်ဖြတ်ရေး NMSPAD မွန်ပြည်လူမျိုးရေးတက်မတော် MLA ကရင်အမျိုးသားလူမျိုးရေးတက်မတော် KNLA ကြားဖြူစစ်ချောင်းဂလုံးစစ်ချောင်းပူးပေါင်းအဖွဲ့တွေပူးပေါင်းတိုက်ခိုက်ခဲ့တာလို့သိရပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကအထူးအခက်အခြားအဆုံမတိရပေမဲ့တော်လန်ရေးပူပေါင်းအဖွဲ့တွေဘက်ကတဦးသေးဆုံးပြီးတဦးထိခိုက်ဒဏ်ရာရတယ်လို့လူမှုကယ်ဆယ်ရေးသမားကပြောပါတယ်။စခန်းသိမ်းယူပြီးတဲ့နောက်မှာစစ်ကောင်စီဘက်ကအဲ့ဒီနေရာကို၄ချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့လည်းဆိုပါတယ်။ရဲစခန်းသိမ်းတိုက်ပွဲနဲ့လက်နက်ချသူတွေနဲ့ပတ်သက်လို့သိရဖို့တော်လန်ရေးအဖွဲ့ဘက်ကရောစစ်ကောင်စီဘက်ကပါမေးမြန်းဖို့ကြိုးစားပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်လာလည်းမရှိသေးပါဘူး။ကော့ဘင်းရွာရဲစခန်းတင်ပိုက်ပြီးမှာတော့ကော့ဘင်းရွာနဲ့6မိုင်လောက်ဝေးတဲ့တရနာရွာရဲစခန်းမှာတိုက်ပွဲတွေဆက်ဖြစ်နေတယ်လို့မြေပြင်လူမှုကယ်ဆယ်ရေးသမားကပြောပါတယ်
။ကျတော့တရနာမှာဖြစ်နေပြီအခုကျတော့တရနာမှာပြန်ပြစ်နေတယ်။အခုပြင်အပြီလေဟိုနဲ့လည်းတော့ဒီမှာစခန်းသိမ်းပြီးတော့မှာတာလိုက်ဖြစ်သွားတယ်ပေါ့။အခုမကြလားအခုဒီတော့အလုံးကြီးကြီးကြတယ်လို့ ကောင်းလာရောမှာဒီကစကားကြည့်တယ်အခုပြင်တော့မယ်ချင်းနေမသိရဘူ
းကော်ဘေးစကန်းသိန်းတိုက်ပွဲပြီးဆုံးပြီမဲ့စစ်ပေးရှောင်ဒေသခံတွေကတော့နေရပြန်နိုင်ဖို့စောင့်ဆိုင်းနေစေပဲလို့လည်းပြောပါတယ
်အော်မှာအခုကျတော့ကညာတော့ဆောက်ကြည့်ရတယ်ဗောဒါနဲ့လူကတော့မပြန်ရဲဘူးလေဒီညာကညာတော့ခုံပြီးတော့အောက်တယ်ရတယ်ဗောမင်းကဖန်ကြမှချင်းနေပြီးတော့ပြန်မယ်အခုတော့ကျွန်တော်ရဲ့ရေးဖွဲ့ကတော့ဒီစစ်ပေးဆောင်စမားတွေကကျွန်တော်ဆက်ကူပေးတယ်တက်ကြခေါ်ပြီးတော့ဆက်ကူနေတယ်
တိုက်ပွဲချောင်းကော့ဘင်းကော့ပေါဖရဲ့ကြီးကော့ကရိတ်လိမ္မော်ဂုံနောင်ခင့်နဲ့ကော့ပလိုင်းစတဲ့ကျွေးရွာ9ရွာထက်မနည်းခမန်းကျေလူရည်4000ကျော်အိုးအိမ်ဆွန်ခွာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတာဖြစ်ပါတယ်ရှင
်ပြည်တွင်းတိုက်ပွဲတရင်ပြီမှာတော့ကုလသမဂ္ဂကမြမရေးကိုဆက်ချင်ပါတယ်2024ခုနှစ်မှာတော့မြမတက်ကြွလှုပ်ရှားသူတွေရဲ့ပြောဆိုတင်ပြတဲ့ပွဲတစ်ချို့ကိုတရုတ်နိုင်ငံဘက်ကတက်ရောက်နားထောင်တာမျိုးတွေရှိလာတယ်လို့ဆိုပါတယ်။ကုလလုံခြုံရေးကောင်စီမှမြန်မာအရေးနဲ့ပတ်သက်လို့တရုတ်ရဲ့အလားအလာကိုကုလသမဂ္ဂရဲ့အမျိုးသမီးများအခြေပြကော်မရှင်ကြီးလာကမှတက်ရောက်ပိန်ကုန်းပြောခဲ့တဲ့ဒေါ်မေဇဘယ်ဖြူနဲ့ကိုငင်းချမ်းအေးက Zoom ကတစ်စက်မင်းများတင်ပြထားပါတယ်
။ကျမတို့အမြင်ကတော့အခုဒီ Republic of Korea ပေါ့ကိုရီးယားကတော့ကျမတို့ဒေါ်လာရေးဘက်ကိုလည်းတော်တော်လေးကိုအားပေးထောက်ခံမှုရှိတယ်လို့မြင်တယ်ပေါ့နော်။ပြီးတော့ကျမတို့ဒီအမျိုးသမီးဖွဲ့တွေနဲ့လည်းတွေ့ဆုံဖို့အတွက်ကျမတို့တောင်းဆိုတဲ့အခါမှာလည်းတို့ကလက်ခံတွေ့ဆုံပြီးတော့တို့ရဲ့အားပေးထောက်ခံမှုကိုလည်းကျမတို့ပြရတော့ပြောချင်တာကကုလသမဂ္ဂထဲမှာလည်းဒီတရုတ်တို့ဟိုရုရှားတို့နဲ့ပေါ့နော်ပို့ပြီးတော့ပလဲပနံတင့်နဲ့ပို့ပြီးတော့နီးစပ်တဲ့နိုင်ငံတွေပို့တော့ကျမတို့ကစီးရင်ရတာတော်တော်လေးခက်ခဲရှိနိုင်တယ်
โอเคลงจอยกองซีมาဆိုရင်တရုတ်နဲ့ရုရှားကဘီရိုအာနာရှိတဲ့နိုင်ငံတွေမှာပါလာပေါ့เนาะအထူးသဖြင့်တော့ဒီမြန်မာနိုင်ငံနဲ့ပတ်သက်ရင်တရုတ်အကျိုးစီးပွားလည်းရှိတယ်ဝင်ရောက်ဆက်ဖက်မှုလည်းရှိနေတယ်တရုတ်ကဒီကုလဆင်မြင့်ထက်မှာဆိုရင်မြန်မာအရေးအတွက်ဘလောက်ဟန်တာဖြစ်နေလဲလို့မြင်မိလဲမြတ်
တရုတ်ကကုလသမဂ္ဂလုံခြုံရေးကောင်စီမှာအများအားဖွဲ့ဝင်ဖြစ်ပြီးတော့ဗီဒီယိုအာဏာရှိတာတခုရယ်ခုတ်ဘူးပေါ့နော်အခုဆိုရင်ကျွန်တော်တို့အရှိတောင်အာရှနိုင်ငံတော်တော်များများမှာရှိတဲ့ဒီအာဆီယံဒေသတွင်းနိုင်ငံတွေကိုလည်းတရုတ်ကတော်တော်လေးကိုအာဏာလွှမ်းမိုးမှုရှိတယ်ပေါ့နော်သူ့ရဲ့ဩဇာနဲ့မလွတ်ကင်းတဲ့နိုင်ငံကတော်တော်လေးကိုရှာပါပါတယ်အဲ့တော့တရုတ်ကကုလသမဂ္ဂလုံခြုံရေးကောင်စီစင်မြတ်တခုလည်းပဲကံမိုးထားတာမဟုတ်ဘူးအာဆီယံဒေသတွင်းနိုင်ငံတွေကနေတဆင့်လေးပဲပေါ့ကျွန်တော်တို့နိုင်ငံမြန်မာနိုင်ငံအရေးကိုသူတို့ကတော်တော်လေးကိုနောက်ွယ်ရနေကြိုးကင်ပြီးတော့ကစားတဲ့အနေထားကိုကျွန်တော်တို့မြင်နေတွေ့နေရတယ်အခုဆိုရင်ပေါ့အထူးသဖြင့်တော့ကျွန်တော်တို့အာဆီယံချဲကလာဖို့ဖြစ်လာတဲ့အခါမှာဒီတရုတ်ရဲ့ကံမိုးမှုကပို့ပြီးတော့မှဟိုတက်ရောက်မှုရှိမယ်လို့ကျွန်တော်တို့ကသုံးသပ်ထားပါတယ်ပေါ့နော်အဲ့လိုပဲတစ်ဖက်မှာလည်းဒီဘယ်လိုပြောရမလဲထိုင်းနဲ့လာအိုကတော့နော်တော်တော်လေးကိုစစ်ကောင်စီနဲ့နှီးပြီးတော့မှစစ်ကောင်စီဘက်ကိုအားပေးထောက်ခံတဲ့သဘောထားတွေလည်းမြင်နေရတဲ့အခါမှာကျွန်တော်တို့တော်တော်ပေါ့လေဒီ2024နဲ့2025ကတော့တော်တော်လေးကိုပွဲကြက်မဲ့အနေထားတော့ရှိရပေါ့
ဟုတ်ကဲ့ဒီလိုအခြေအနေမျိုးကိုပေါ့နော်ကုလဆွေးနွေးပွဲတွေတက်ရောက်တဲ့အချိန်မှာနိုင်ငံတကာနဲ့တွေ့ဆုံတဲ့အချိန်မှာဘယ်လိုဆွေးနွေးတာမျိုးတွေရှိလဲမြတ်
ကျွန်တော်တို့လည်းစကားပြောခွင့်ရတဲ့အခါမှာဘုရားလည်းလည်းကျွန်တော်တို့တဲ့တိုးပဲပြောပါတယ်ပေါ့နော်အရေးကြီးတာကနိုင်ငံတကာကကျွန်တော်တို့ကိုကူညီတည်ဖြစ်စေမကူညီတည်ဖြစ်စေပြည်သူတွေကတော့ဒီတိုက်ပွဲကိုအဆုံးသတ်နိုင်တဲ့အထိတိုက်မယ်လို့ဆုံးဖြတ်ထားပြီးသားဖြစ်တယ်ပေါ့နော်သူတို့ကူရင်ကျွန်တော်တို့အထင်အားသက်သာမယ်နော်ကျွန်တော်တို့အတွက်ဘယ်လိုပြောရမလဲအချိန်လဲတိုးတောင်းနိုင်တယ်စတေးရတဲ့အသက်တွေဘဝတွေလည်းပဲဟိုနည်းနည်းလေးပို့ပြီးတော့မှသက်သာမယ်အဲ့လိုမဟုတ်လဲသူတို့မကူညီတဲ့ကျွန်တော်တို့မြန်မာပြည်သူတွေကတော့ဒီစစ်အာဏာရှင်စနစ်ကိုအမြင့်ပြတ်ချေမုန်းနိုင်ဖို့အတွက်ကိုကျွန်တော်တို့ကတော့အဆုံးထိတိုက်ပွဲဝင်သွားဖို့အတွက်စဉ်းစားထားပြီးသားဆုံးဖြတ်ထားပြီးသားဖြစ်တယ်ပေါ့
ဟုတ်ကဲ့ဒီအုပ်ဖက်ကိုဆိုရင်ရောမြန်မာအရေးအတွက်ချင်းခတ်ဖို့ဆိုရင်တက်ကြွလှုပ်ရှားသူတွေအတွက်ဘယ်တော့ခက်ခဲရှိပါလဲဗျာ
ဒီကိုချင်းကပေါ်တော့မလွယ်ဘူးရှင်။ဘာဖြစ်လို့လဲဆိုတော့ကျမတို့တွေပေါ့နော်။မကြခဏလေးပဲအိတ်ဖွင့်ပေးစာတွေပြီးတဲ့အခါမှာအခုလိုမျိုးပေါ့ကျမတို့ဒီနယူးယောက်တို့ပေါ်တော့မှရှိတဲ့အခါမှာဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဆုံဆွေးနွေးတဲ့အခါတွေမှာသူတို့ကိုအမြဲတမ်းထည့်ပြီးဖိတ်ကြားပါတယ်။ဒါပေမဲ့တစ်ခါမှတော့မလာဘူးပေါ့နော်။အဲ့တော့ကျမတို့လည်းပဲဒီဒီမိုကရက်တစ်နိုင်ငံတွေကိုကူညီတောင်းတာရှိတယ်။သူတို့ကတော့ကျမတို့ diet တွေမှာမဟုတ်ဘူးပေါ့နော်။ဒါပေမဲ့လည်းကြားထဲကနေပြီးတော့အခြားသောကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကဟိုစီစဉ်ဖိတ်ကြားပေးတယ်ဆိုရင်သူတို့လာကောင်းလာနိုင်တယ်ပေါ့နော်။အဲ့အတွက်ကြောင့်ကျမတို့လည်း diet တွေ့ကြပါတယ်။ကျမတို့ကို diet တွေ့နိုင်ဖို့အတွက်ဖိတ်ပေးပါပေါ့နော်။ဆိုတာမျိုးတွေကျမတို့လည်းမကြခဏတောင်းဆိုတာတော့ရှိပါတယ်။အဲ့တော့ထူးခြားတာတစ်ခုကတော့ဒီ JD နဲ့ပေါ့နော်။ကျမတို့ close door meeting ပေါ့ဟိုကတော့ဖြစ်တယ် close door meeting တဲ့ခါမှာ နိုင်ငံတော်များများကိုဒီဖိတ်ကြားပေးတယ်ပေါ့နော်မော်တာကပဲသူတို့ကဟို close လုပ်ပြီးတော့မှသူတို့ကနေပြီးတော့ဟိုဖိတ်ကြားပြီးတော့ကျွန်တော်တို့ close door meeting တွေလုပ်တယ်ပေါ့နော်အဲ့ဒီမှာတရုတ်ကလို့ယူဆရတယ်ပေါ့လေတရုတ်ကလို့ယူဆရတယ်တယောက်တော့ဟိုတက်တာကိုတွေ့ရတယ်ဘာမှတော့မပြောဘူးပေါ့နော်ပြီးတော့ဒီစပွဲမှာလည်းမထိုင်ဘူးသူကတော့နောက်နားလေးမှာပဲထိုင်တယ်ကျွန်တော်တို့ကအစကိုရီးယားကလို့ထင်မိတယ်ပေါ့နော်ဒါပေမဲ့လည်းနေကြည့်တဲ့အခါမှာသူတရုတ်ကလို့ဟိုပြောတယ်ပေါ့လေအဲ့တော့အဲ့လိုမျိုးလေးတော့ဒီနှစ်မှာနည်းနည်းထူးခြားတာရှိတယ
်ဟုတ်ကဲ့တရုတ်အမျိုးသမီးအဖွဲ့တွေဆိုရင်ရောလူမှုအဖွဲ့တွေဆိုရင်ရောချင်းဘယ်လိုနေထားရှိလဲမြ
ကျွန်တော်တို့ဒီနေ့လုပ်တဲ့ events မှာပေါ့နော်အဲတရုတ်ကအမျိုးသမီးအဖွဲ့တစ်ဖွဲ့ကနေပြီးကျွန်တော်တို့တာပြီးတော့မိတ်ဆက်ပါတယ်အဲဆိုတော့အဲဒီကျွန်တော်တို့တောင်းဆိုတင်ပြတဲ့ဟာတွေပေါ့လေအထူးသဖြင့်တော့ကျွန်တော်တို့ဒီနေ့လုပ်တဲ့ခန်းနာမှာအဲကျွန်တော်တို့ကအဲဒီကျွန်တော်တို့ရဲ့တောင်းဆိုတင်ပြချက်တွေကိုကြပြပေါ့နော်ကြပြပုံစံကြပြရွတ်တဲ့ပုံစံနဲ့ကျွန်တော်တို့ကတင်ပြခဲ့အဲ့ဒီကြပြကလည်းတော်တော်လေးကိုဟိုထိရောက်မှုရှိရယ်ပေါ့နော်အဲ့တော့ तू ကတော့ဟိုတကယ်ကိုကျွန်တော်တို့ဘယ်လိုပြော emotionally ပေါ့လေအဲ तू ငိုတော့ငိုပါတယ်ကျွန်တော်တို့လာပြီးတော့ तू တွေ့ရယ်ပေါ့နော်တွေ့ပြီးတဲ့အခါမှာနောက်နောက်လေးပဲချိတ်ဆက်ပြီးတော့အလုပ်လုပ်လို့ရတာရှိရင် तू အနေနဲ့လုပ်ချင်တယ်ဆိုတဲ့ဟာမျိုးလေးပေါ့လေအဲ့လိုလာပြီးတော့အာပိတ်ဆက်တာသူ့ဘက်ကနေပြီးကန့်လန့်တာအဲ့လိုမျိုးတော့ကျွန်တော်တို့ဟိုတွေ့ရတယ်ပေါ့အဲ့တော့ဘာပဲဖြစ်ဖြစ်ပေါ့လေအဲကျွန်တော်တို့စိတ်ထဲမှာတွေးမိတာကတော့ပေါ့။ဟိုတရုတ်ပြည်အစိုးရကဘာပဲဖြစ်နေဖြစ်နေတရုတ်နိုင်ငံထဲမှာလည်းပြည်သူလူထုပေါ့လေအထူးဖြစ်တော့ဒီလူသားဆန်တဲ့စိတ်ရှိတဲ့သူတွေကတော့ကျွန်တော်တို့မှာပြည်သူတွေကြုံတွေ့နေရတဲ့အခက်အခဲဒုက္ခတွေကိုသူတို့အနေနဲ့မျက်မြင်ကိုတွေ့ကြရမယ်သိရမယ်ဆိုရင်သူတို့လည်းပဲဘယ်လိုပြောရမလဲကိုချင်းဆန္ဒစိတ်ကတော့ရှိမှာပါပဲပေါ့နော
်။အခုတော့ပြည်တွင်းရေးကနေနိုင်ငံတကာရေးရာတွေကိုကြည့်ကြအောင်ပါ။အမေရိကန်ရွေးကောက်ပွဲအကြောင်းမပြောမီပါတရုတ်အကျွေးစိုးရိမ်စရာအကြောင်းတင်ပြချင်ပါတယ်။နီပေါ်နိုင်ငံမှာတရုတ်ငွေနဲ့တီထားခဲ့တဲ့နိုင်ငံတကာလေဆိပ်ကိုဖွင့်နေခဲ့တာတိတိကျော်လာပြီဖြစ်ပေမဲ့နိုင်ငံတကာလေယာဉ်တွေရောက်မလာကြသေးပါဘူး။ဖိုကာရော့လေဆိပ်အတွက်ချတဲ့ငွေကိုမကြခင်မှာပြန်ပြီးချင်းငွေစရတော့မယ့်အချိန်မှာအကျွေးထောင်ချောက်တဲ့ပိတ်မိမဲ့ရင်နီပေါ်လူတို့အတွင်းစိုးရိမ်နေကြပါတယ်။ Harry Wilson said တရင်ဆော့ဘောက်ကိုမတ်သိင်ထိုက်ကတင်ပြပါမယ်။
နီပေါ်နိုင်ငံပေါကရာမြို့ဟာစွန့်စားလူသူတွေကိုဆွေးဆောင်ရာနေရာဖြစ်ပါတယ်။အိန္ဒိယနဲ့တခြားသောဒေသတွေကတဲတဲ့ရင်ဘိုးစွန့်စားခံဖွင့်လူသူတွေအဲ့ဒီဟိမဝန္တာဒေသတစ်ဝိုက်မှာတောင်တက်ကောင်းကင်ကျူစီဘန်ဂျီခုံကြပါတယ်။ပေါကာရာကိုရောက်ဖို့အတွက်နီပေါ်ပြည်တွင်းလေချောင်းခီးစင်နဲ့သာလာလို့ရပါတယ်။နိုင်ငံတကာလေဆိပ်တစ်ကို2023ခုနှစ်ဇန်နဝါရီလအတွင်းမှာဖွင့်ခဲ့ပြီးစီးပွားရေးပိုကောင်းလာမယ်လို့နီပေါ်ပြည်သူတွေကထင်မြင်ခဲ့ကြတာပါ။စမားနီပါလီကတော့ခီးသွားတွေကိုလှေခီးစင်ပို့ဆောင်သူဖြစ်ပါတယ
်။ဟမ်ရောယအလေပေါကာရာမနိုင်ယာပ
ို့ပေါကာရာလေဆိပ်တစ်ဖွင့်ပြီးကြတဲ့ကနိုင်ငံတကာလေချောင်းတွေဆက်ကတ်တာမတွေ့ရသေးပါဘူး။နိုင်ငံတကာလေယာဉ်တွေဆက်ကဲရင်တော့ကျွန်တော်တို့လုပ်ငန်းတွေပိုပြီးချုံးမွေစေမယ်လို့ထင်ပါတယ်။အစိုးရအနေနဲ့လည်းဒါကိုတွန်းအားပေးစေတယ်လို့ထင်ပါတယ်
။ပေါကာရာလေဆိပ်သစ်ဟာဆိုရင်တရုတ်ရဲ့ဒစိမ့်တစ်ပိုင်းငွေချင်းမှတည်မှုနဲ့တိဆောက်ခဲ့တာပါ။လေဆိပ်အကျိုးမြတ်ကနေချင်းငွေပြန်ဆက်ဖို့ဖြစ်ပါတယ်။ဒီနေ့ကြည့်တော့ပုံမှန်လာတဲ့နိုင်ငံတကာလေချောင်းခီးစင်တွေမရှိသေးသလိုဆက်ရောက်တဲ့ခီးတွေကလည်းမှန်းထတာတည်းနေနေပါတယ်။ခီးသွားကောင်စီဥက္ကဋ္ဌဟောင်းဂိုပီဘာဟာဒါက
That international airport, we hope that that is the lifeline.
ငရာလီဇေဟာပင်မအသက်3ကျော်ဖြစ်တယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်။ပေါကာရာအတွက်တင်မဟုတ်ပဲအနောက်ပိုင်းဒေသအတွက်တင်မဟုတ်ပဲနီပေါ်တနိုင်ငံလုံးရဲ့ခီးသွွားလုပ်ငန်းကဏ္ဍတစ်ခုလုံးအတွက်မျှော်လင့်ခဲ့ကြတာပါ။အခုတော့သူတို့ယင်းနှညွန့်နှံမှုဆုံးရှုံးသွားမလားဆိုပြီးစဉ်းစားနေကြပါတယ်။
2026ခုနှစ်မှာချင်းငွေစပီးပြန်ဆက်ရမှာကြောင့်အများပြောကြသလိုတရုတ်ရဲ့အကျွေးထောင်ချောင်းမှာနီပေါ်နိုင်ငံကြာရောက်သွားမလားဆိုပြီးစိုးရိမ်ချသူအများပြားရှိပါတယ်။တခြားသောဖွံ့ဖြိုးဆဲနိုင်ငံတွေမှာလုပ်တဲ့တရုတ်ရဲ့အခြေခံအဆောက်အုံစီမံကိန်းတွေဟာ GDP အရေးအသွေးညံ့တာတွေအပြင်အကျိုးအမြတ်ခံစားသင့်တဲ့နိုင်ငံတွေမှာအကျွေးပီစေတာကြောင့်ဒီဘက်နှစ်ပိုင်းတွေမှာစောင့်ကြည့်ခန့်နေရပါတယ်။တခြားသောဖွံ့ဖြိုးဆဲနိုင်ငံတွေနဲ့တရုတ်ရဲ့ပူးပေါင်းဆောင်ရွက်မှုပျက်စီးအောင်တရုတ်ရဲ့အကျွေးထောင်ချောက်ဆိုပြီးဆွတ်ဆွဲဖန်တီးနေကြတာလို့တရုတ်တန်ယုံကပြောပါတယ်။ပြီးခဲ့တဲ့နှစ်ကလေဆိပ်ကိုဆက်ရောက်လာတဲ့ခီးတဲ့အရေးအတွက်ဟာဆိုရင်ကပ်ဘေးရောဂါမတိုင်ခင်ကအရေးအတွက်ထက်ပိုများတယ်လို့တရုတ်တန်ယုံကပြောပါတယ်။တရုတ်ငွေချင်းမှတည်တဲ့အခြေခံအဆောက်အုံစီမံကိန်းတွေကိုနီပေါ်ကစိုးရိမ်လာနေပြီးတခြားနိုင်ငံတွေကိုရှာဖွေနေတယ်လို့နိုင်ငံတကာရေးရာကြွမ်းကျင်သူ BJ Khan Khanna ကပြောပါတယ်
World Bank is ready to
fund. ကျွန်တော်အခြေခံအဆောက်အအုံစီမံကိန်းတွေအတွက်ကမ္ဘာ့ဘဏ်ကငွေကြေးမတည်ဖို့အဆင်သင့်ရှိပါတယ်။ဥရောပဘဏ်တွေကလည်းအဆင်သင့်ပါ။ဂျပန်ကဆိုရင်9နှစ်တောင်မှမဟုတ်10နှစ်အကြာမှာအကျွေးသက်တာခွင့်ပေးတာမျိုးလည်းရှိတတ်ပါတယ်
။ပေါ်ခရာကစီးပွားရေးလုပ်ငန်းရှင်တွေကတော့မကြိုက်ခင်မှာခီးသွားတွေပုံများလာပြီးတရုတ်နဲ့အိန္ဒိယတို့ကလေကြောင်းခီးစင်တွေစတင်ပြန်တန်းလာဖို့မျှော်လင့်ချပါတယ်။တချိန်တည်းမှာပဲအကျွေးတွေရှော့ပေါ့တက်တာခွင့်အတွက်တရုတ်နဲ့နီပေါ်ကြဆွေးနွေးကြမယ်လို့လည်းပြောဆိုနေကြပါတယ်ရှင်
။အခုတော့နီပေါ်ကတင်အမေရိကန်ကိုသွားကြအောင်ပါ။လာမယ့်နိုဝင်ဘာလ9ရက်နေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရမှာမျိုးသမီးကျမ်းမာရေးနဲ့မျိုးပွားမှုဆိုင်ရာအခွင့်အရေးတွေကိုအဓိကအကြောင်းအရာအဖြစ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဦးစားပေးစည်းရုံးနေပါတယ်။ Republican ပြိုင်ဘက်သမ္မတဟောင်းဒေါ်နယ်ထရမ့်အနေနဲ့ကိုယ်ဖြတ်ချခွင့်ကိစ္စပြောဆိုခဲ့တာတွေရှိပေမဲ့သူ့ရဲ့ရည်တည်ချက်ကိုတော့ရှင်းရှင်းလင်းလင်းမပြောသေးပါဘူး။ Laura Bobe ရဲ့သတင်းပေးပို့ချက်ကိုကိုချင်းချန်ကတင်ပြပါပါ
။ American သမ္မတဂျိုးဘိုင်ဒန်ကမဲဆွယ်စည်းရုံးပွဲတွေမှာအမျိုးသမီးကျန်းမာရေးနဲ့ကိုယ်ဝန်ဖြတ်ချခွင့်ကိုအဓိကဦးစားပေးအဖြစ်သတ်မှတ်စည်းရုံးနေပါတယ်။ American အစိုးရရဲ့သုတေသနလုပ်ငန်းတွေမှာအမျိုးသမီးကျန်းမာရေးမျိုးပွားမှုဆိုင်ရာကျန်းမာရေးကိစ္စနဲ့သွေးဆုံတဲ့ကိစ္စတွေကိုလေ့လာဖို့ရန်ပုံငွေတိုးပေးမဲ့သမ္မတအမိန့်ကိုဒီမိုကရက်သမ္မတဘိုင်ဒန်ကပြီးခဲ့တဲ့အပတ်အတွင်းလက်မှတ်ရေးထိုးခဲ့ပါတယ
်ဆေးပညာရေးဆိုင်ရာမှာကျွန်တော်တို့အောင်မြင်ခဲ့တဲ့ကိစ္စတွေအများကြီးပါဒါပေမဲ့အမျိုးသမီးတွေကိုအဓိကမထားခဲ့ပါဘူးခင်ဗျားတို့အားလုံးစီကိုရောက်ဖို့သုတေသနလုပ်ငန်းတွေကကြံ့ကြာနေခဲ့ပါတယ်မျိုးပွားမှုဆိုင်ရာလွတ်လပ်ခွင့်ကိုထောက်ခံတဲ့ဒီမိုကရက်လွှတ်တော်ဖြစ်အောင်သာလုပ်ပေးကြပါရိုဗီဝေးအမှုကဆုံးဖြတ်ချက်ကိုဒီနိုင်ငံရဲ့ဥပဒေဖြစ်အောင်ပြန်လုပ်ပါမယ်
1983ခုနှစ်ကအမေရိကန်တရားရုံးချုပ်ဆုံးဖြတ်ချက်ဖြစ်တဲ့ Roe v. Wade အမှုမှာအမျိုးသမီးတွေကိုယ်ဝန်ဖြတ်ချခွင့်ကိုဖွဲ့စည်းပုံအရခွင့်ပြုခဲ့တာပါ။ဒါပေမဲ့လည်း2022ခုနှစ်မှာတော့တရားရုံးချုပ်ကဆုံးဖြတ်ချက်ကိုပြန်ပြင်ပြီးပြည်နယ်တစ်ခုချင်းစီကိုကိုယ်ဝန်ဖြတ်ချခွင့်ဥပဒေပြဋ္ဌာန်းခွင့်ပြုလိုက်ပါတယ်။အဲ့ဒီနောက်မှာတော့ Republican ထိန်းချုပ်တဲ့ပြည်နယ်လွှတ်တော်တွေမှာကိုယ်ဝန်ဖြတ်ချခွင့်ကိုကန့်သတ်တဲ့ဥပဒေတွေပြည်နယ်ပေါင်း24ခုနီးပါးမှာပြဋ္ဌာန်းခဲ့ပါတယ်။ဘိုင်ဒန်ရဲ့ပြိုင်ဘက်ဖြစ်လာမယ်လို့မျှော်လင့်ရတဲ့သမ္မတဟောင်းဒေါ်နယ်ထရန့်ကရိုဗီဝိတ်ဆုံးဖြတ်ချက်ကိုပြန်ပြင်မဲပေးခဲ့တဲ့တရားသူကြီးတွေကိုခန့်ခဲ့တာပါပြည်နယ်တွေကပဲဒီကိစ္စကိုကင်တွယ်သင့်တယ်လို့သူထင်တဲ့အကြောင်းထရန့်ကပြောပါတယ်ဒါပေမဲ့လည်းကိုယ်ဝန်ဖြတ်ချခွင့်နဲ့ပတ်သက်ပြီးရီပဘလီကန်တွေကိုရွေးကောက်ပွဲနိုင်ဖို့လိုအပ်တဲ့အကြောင်းထရန့်ကသတိပေးပါတယ်စစ်တမ်းတွေမှာတော့အမေရိကန်အများစုကကိုယ်ဝန်ဖြတ်ချခွင့်ကိုအလုံးစုံပိတ်ပင်တာမျိုးမထောက်ခံဘူးလို့ပြနေပါတယ်ထရမ့်ကလည်းချွင်းချက်တချို့ကိုသူထောက်ခံတယ်လို့ပြောပါတယ
်။ Ronald Reagan
ပထမကျင့်ခံရတာသွေးသားရင်းဆက်ဆက်မှုနဲ့မိခင်ရဲ့အသက်နဲ့ပတ်သက်တဲ့ကိစ္စတွေမှာ Ronald Reagan လိုပဲကျွန်တော်ကချွင်းချက်ထားတယ်လို့ယုံကြည်ပါတယ်
။ဘယ်အဆင့်မှာကိုယ်ဝန်ဖြတ်ချခွင့်ဟာတရားဝင်ဖြစ်တဲ့လဲဆိုတဲ့ကိစ္စကိုထရမ့်အနေနဲ့ရေဒီယိုအစီအစဉ်တစ်ခုမှာဖြေကြားခဲ့ပါတယ
်။15 weeks
သူရဲ့သဘောတူတဲ့အချိန်ကကိုယ်ဝန်15ပတ်လို့ထင်ပါတယ်။ဒါပေမဲ့လည်းဒါကိုသိတော့တဲ့အချိန်မှာကျွန်တော်ကြေညာပါမယ်
။ Florida ပနာမရွေးကောက်ပွဲတုန်းကလည်းမီဒီယာတွေကိုထရမ့်ဖြေခဲ့ပါသေးတယ
်။ Do you think a 16 week abortion ban is smart?
ဒီကိစ္စကိုကြားခင်မှာပြောရမယ်ဒီကိစ္စကိုသိမချခင်မှာပြောရမယ
်သမရရွေးကောက်ပွဲမှာကိုဝင်ဖြတ်ချခွင့်ကိစ္စဟာကြီးစိုးနေမယ်လို့လယ်ရီစပါတိုလိုနိုင်ငံရေးလေးလာသူတွေကပြောပါတယ
် Biden has the easier task
ဘိုင်ဒန်အတွက်ကတော့လွယ်ပါတယ် Roe v. Wade ဆုံးဖြတ်ချက်ကိုပြန်အသက်သွင်းထောက်ခံလိုက်ုံပါပဲ Trump အတွက်ကတော့သူပြောသမျှကိုတတိထားမှာပါ Evangelical အတိုင်းဝိုင်းဖောင်းဆောင်ကိုခြေနဲ့အောင်သူလှုပ်ရမှာပါဒါဟာခက်ခဲပါတယ်။ကျောင်းကကိုဝင်ဖြတ်ချခွင့်ကိုစန့်ကျင်တဲ့မူဝါဒတင်းကျပ်မှုပုံစံမျိုးမျိုးကိုသူတို့ကထောက်ခံနေတာကြောင့်ပါ
။မဲပေးနိုင်တဲ့လူဦးရေထောက်ဝက်ကျော်ဟာအမျိုးသမီးတွေဖြစ်တာကြောင့်ကိုဝင်ဖြတ်ချခွင့်ဟာအမျိုးသမီးတွေအတွက်အထူးအရေးကြီးတဲ့ကိစ္စဖြစ်တယ်လို့လေးလာသူတွေကသုံးသပ်ပါတယ်ခင်ဗျာ
။အခုတော့အမေရိကန်ကနေဘရာဇီးလ်ကိုသွားအောင်ပါ။စပိန်က Real Madrid တင်မောက်စားနေတဲ့နာမည်ကျော်ဘရာဇီးလ်ဘောလုံးသမား Vinicius Junior ဟာသူထူထောင်ထားတဲ့Vini Junior Institute အဖွဲ့ကတစင်ဘရာဇီးကလေးတွေကိုနှိပညာနဲ့ကျောင်းဝင်လာအောင်လှုပ်ဆောင်ပေးနေပါတယ်။ AFP သတင်းဆောင်ပေါ့ကိုခြေခံပြီးကိုရနိုင်ကတင်ပြပေးထားပါတယ်
။ဘောလုံးကိုယူမှုသဘောကျကြတဲ့ဘရာဇီးနိုင်ငံကမူလာရန်ကျောင်းတစ်ခုမှာတော့အကြောင်းသူကျောင်းသားတွေဟာဘောလုံးကွင်းကိုပုံဖော်ထားတဲ့စာသင်ခန်းတွေမှာပညာတွေသင်နေကြပါတယ်။ကျောင်းသားတွေဟာမျက်ခင်းတူခင်းထားတဲ့စာသင်ခန်းတွေကဘောလုံးပုံထိုင်ကူရှင်တွေပေါ်မှာထိုင်ပြီးတော့တယ်လီဖုန်းတွေကွန်ပျူတာတက်ဘလက်တွေနဲ့စာသင်နေကြတာပါ။အဲ့မှာတော့ Brazil Tyson Mu Vinicius Junior ပညာရေး Institute ကဖန်တီးလိုက်တဲ့ Computer Software Application ကိုတုံးပြီးတော့တင်နေကြတာဖြစ်ပါတယ်
။အ
ှိမှုထူးလေးကောင်အဖေဒီဘက်ရှင်ချ
ဒီ application လေးအရန်ကောင်းပါတယ်ဒီကနေပြကျွန်မအများကြီးလေးလာတင်ယူရပါတယ် Vinicius Junior လည်းအရန်တော်တယ်လို့ထင်ပါတယ
်ဒီ application ကကျောင်းသားတွေအပြေမှန်တစ်ခုမှန်တိုင်းအပြေမှန်ကျောင်းကိုလည်း internet ကနေဖန်တီးထားတဲ့ Vinicius Junior ရဲ့အဝဒကူစားရုပ်ပုံကချီချူထောပနာပြုပြီးတော့ကလေးတွေစာသင်ခြင်းသိဖြစ်အောင်လဲလုပ်ပေးထားတယ်လို့ပြောပါတယ်
o conteúdo que tem ali dentro né trabalhando as
questões application name ပါတယ်သင်ချာတွေနဲ့ပေါ်တူဂီဘာသာရပ်တွေစာတာတွေနဲ့ဆိုင်တဲ့ဟာတွေပါဒါကဘောလုံးတို့အားကစားတို့နဲ့လည်းဓာတ်ရိုက်ဆက်ဆက်မှုရှိပါတယ်ကျွန်တော်တို့ကကလေးတွေစာသင်ခြင်းစိတ်ဖြစ်လာအောင်ဘောလုံးရဲ့အစွမ်းတက်တီတွေနဲ့သဘောကျစရာကောင်းတဲ့အရာတွေကိုအသုံးပြုထားတာပ
ါဒီ application ကိုတော့ဆင်းရဲပြီးတော့အခွင့်အလမ်းနှဲပါတဲ့လူမှုအတိုင်းဝိုင်းကသူတွေပညာရေးတိုးတက်လာအောင်ရည်ရွယ်ပြီးတော့လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ Vinicius Junior ပညာရေး Institute ကပြည်내၄ခုမှရှိတဲ့ကျောင်းဆယ်ကျောင်းကိုပညာရေးနဲ့ပတ်သက်တဲ့အကူအညီတွေပေးနေတာဖြစ်ပါတယ်
။ Né, é um jogador que saiu aqui de São Gonçalo, saiu do Rio de Janeiro, então eles se espelham bastante e eles podem
ter esperança. Vinicius Junior ha, São Gonçalo မြို့ကလာတဲ့ကစားသမားပါ။ဆိုတော့သူ့အနေနဲ့အများကြီးဆင်ခြင်သုံးသပ်နိုင်ပြီးတော့ပိုပြီးကောင်းမွန်တဲ့ပိုပြီးတော့လည်းတောက်ပါတဲ့အနာဂတ်ကိုပေးနိုင်ပါတယ်ကျမတို့အနေနဲ့အချောင်းတွေမှာလူမျိုးရေးခွဲခြားမှုတိုက်ဖြစ်နိုင်တဲ့အခွင့်အလမ်းနဲ့ပါတဲ့ကလေးငယ်တွေနဲ့အစိုးရအချောင်းတွေမှာပညာသင်နေတဲ့ကလေးတွေကိုပညာပေးဖို့ဖြစ်နိုင်တယ်ဆိုတာကိုသူသိတယ်အဲ့ဒီလိုပညာပေးလိုက်ခြင်းအပြင်သူတို့အနေနဲ့လူမှုအတိုင်းအဝိုင်းအတွင်းမှာကြီးစားခံရတဲ့သူတွေအဖြစ်ကြီးပြင်းလာကြမှာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အနည်းငယ်တုန်းကတော့ဒါမျိုးတွေမဖြစ်နိုင်ပါဘူ
း2021မှာစတင်လိုက်တဲ့ Vinicius Junior ပညာရေး Institute ရဲ့ဒီစီမံကိန်းကကျောင်းသား4500ကျော်နဲ့ဆရာဆရာမ5000ကျော်အတွက်အကျိုးမြတ်တွေရရှိခဲ့ပြီးတော့အခုနှစ်ကုန်မှာတော့ကျောင်း30လောက်အထိကိုအကူအညီတွေပေးနိုင်ဖို့မျှော်လင့်နေပါတယ်
Sim, porque nós vivemos num mundo conectado, né? Um mundo globalizado.
ကျမတို့တစ်ခုနဲ့တစ်ခုချိတ်ဆက်ဆက်ဆက်နေတဲ့ကမ္ဘာကြီးမှာနေနေတာဖြစ်တာကြောင့်ကလေးတွေအနေနဲ့ဤပညာတွေကိုရရှိအသုံးပြုနိုင်ဖို့လိုပါတယ်။သူတို့အနေနဲ့မကြာခဏဆိုသလိုအိမ်တွေမှာလက်ကင်ဖုန်းတွေတက်ဘလက်တွေလိုမျိုးဤပညာတွေကိုအသုံးမပြုနိုင်တာတွေရှိပါတယ်။ဆိုတော့ဒါမျိုးတွေကိုကလေးတွေအသုံးပြုဖို့ပေးနိုင်တာဟာတိတ်ကောင်းပြီးတော့သူတို့ကလည်းစိတ်ဝင်စားကြပါတယ်
။ဒီ application ကိုတော့တင်ထောက်ကူပစ္စည်းတစ်ခုအနေနဲ့ပဲအသုံးပြုဖို့ဖန်တီးထားတာဖြစ်ပြီးတော့ဆရာဆရာမရဲ့နေရာမှာအစားထုတ်ဖို့ရည်ရွယ်တာမဟုတ်ဘူးလို့ပြောပါတယ်။ကျောင်းသားတိုင်းမှာသူ့ရဲ့ကိုယ်ပိုင်ကျောင်းအကောင့်တွေရှိကြပြီးတော့အဲ့ဒီကနေတင်ချာတိတ်ပန်တဲ့ဘော်တူဂီဘာသာရပ်တွေနဲ့ဆိုင်တဲ့လင်းကျင်ကန်းတွေကိုဘောလုံးကစားနည်းဂိမ်းပုံစံတွေလိုမျိုးလှုပ်ထားသလိုသူတို့ရဲ့ပညာရေးတိုးတက်မှုမှတ်တမ်းတွေကိုလည်းအိမ်မှာပဲဖြည့်ထားပါတယ်။
matemática português algumas contas que
တင်ချာနဲ့ပေါ်တူဂီဘာသာတွေကိုတင်ရပြီးတော့တချို့တင်ချာပုံစံတွေတော်တော်ခက်တယ်ဒါပေမဲ့ဒီ application ကိုသုံးတဲ့အခါကျွန်မတွေတင်ရတာပို့အဆင်ပြေပြီးတော့ပို့ပြီးတော့လွယ်ပါတယ်ဂိမ်းကစားရတယ်နဲ့တူတယ်လေ
ဘောလုံးမွေးတွေမှာလူပဲចောင်းပညာသင်တဲ့တနည်းချင်းစီကိုဘောလုံးရာသီတစ်ခုလို့သတ်မှတ်ထားပြီးတော့ဘာသာရပ်တစ်ခုချင်းစီတိုင်းကိုလည်းပွဲတစ်ခုလို့သတ်မှတ်ဖော်ပြထားတာဖြစ်ပါတယ်ចောင်းသားတွေအနေနဲ့အဖြေတစ်ခုမှန်တိုင်း Vinicius Junior Avatar ကိုစားရုပ်ပုံကကိုလိုအော်ပြီးတော့အောင်မွေးခံတာလည်းဖြစ်ပါတယ
်။ eu acho que esse aplicativo pode sim ajudar as crianças
ကျွန်တော်တို့လေ့လာသင်ယူခဲ့တာတွေအကုန်လုံးကို application ပေါ်မှာလေ့ကျင့်ကြပါတယ်။ကျွန်တော်တို့ကဖုန်းရဲ့ application ကနေသင်နေတာဖြစ်ပြီးဖုန်းနဲ့အမြဲချိတ်ဆက်နေတာကြောင့်သင်ကြားမှုနဲ့အဆက်မပြတ်ပဲသင်ကြားမှုတွေမှာကျွန်တော်တို့ကိုအထောက်အကူဖြစ်စေပါတယ်။
ဒီပညာရေးစီကြည့်ကိုအစောပိုင်းကတော့ Vinicius Junior ကပဲရန်မုံငွေတီးတန့်ထောက်ပံ့တာဖြစ်ပေမဲ့အခုခါမှာတော့အခြားကငွေကြေးအကူအညီတွေကလိုအပ်လာနေပါတယ်။ဒါပြင်ပညာရေးစီကြည့်ကိုဘရာဇီးလ်နိုင်ငံအတွင်းလူမျိုးရေးခွဲခြားမှုအန္တရာယ်တွေကိုတိုက်ဖြတ်ဖို့အတွက်ရည်မှန်းထားပြီးလူမျိုးရေးခွဲခြားမှုစန့်ကျင်တိုက်ဖြတ်ရေးလက်ဆွဲစာအုပ်ကိုထုတ်ဝေခဲ့သလိုဆရာဆရာမ80လောက်ကိုလည်းလူမျိုးရေးခွဲခြားမှုကိုစန့်ကျင်တာနဲ့ပတ်သက်ပြီးတော့တင်နန်းတွေမှတ်နှစ်ကပေးခဲ့ပါတယ်။လူမျိုးခွဲခြားမှုပြဿနာကဘရာဇီးလ်တိုက်စစ်မှု Vinicius Junior ကိုတိုင်စပိန်နိုင်ငံမှာမကြာခဏရင်ဆိုင်နေရတာဖြစ်ပါတယ်
။ Sim, sim, todo o processo de racismo que o Vinicius Junior tem sofrido, né?
Vinicius ရင်ဆိုင်ရတဲ့လူမျိုးရေးခွဲခြားမှုတွေကကျမတို့အတွက်တော့လူမျိုးရေးခွဲခြားမှုကိုပိုးပြီးတော့ဆန့်ကျင်တိုက်ဖြတ်သွားဖို့တွန်းအားဖြစ်စေပါတယ်။ဒါအပြင်သူ့အနေနဲ့ဒါကိုအရှုံးမပေးဘဲရှေ့ကိုဆက်ပြီးတော့ဒီအတိုင်းတိုက်ပွဲဝင်နေတယ်ဆိုတာမြင်ရတာကလေးတွေအတွက်တော့ကျမတို့အနေနဲ့လူမျိုးရေးခွဲခြားမှုကိုဆက်လက်ခုခံပြီးတော့တိုက်ပွဲဝင်သွားမယ်ဆိုတာပါ။
Vinicius Junior ဟာသူတို့အတွက်အရန်ရေးကြည့်ပြီးတော့သူ့အနေနဲ့လူမျိုးရေးခွဲခြားမှုတွေကိုအရှုံးမပေးဘဲဆက်လက်တိုက်ပွဲဝင်နေတဲ့အတွက်ဝမ်းမြောက်မိတယ်လို့လည်းအသက်17နှစ်အရွယ်ကျောင်းသူ Anna Clara ကပြောပါတယ် ပြီးခဲ့တဲ့အော်တိုဘာလာကတော့ Vinicius Jr. ဟာသူ့ရဲ့ Pride လုပ်ငန်းတွေကြောင့်ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်ခဲ့တဲ့ Socrates ဆုကိုရရှိခဲ့သလိုပြီးခဲ့တဲ့လကလည်းသူ့ကိုကမ္ဘာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့အစည်း UNESCO ရဲ့ချစ်ကြည်ရေးသံတမန်အဖြစ်ခန့်အပ်ခြင်းခံခဲ့ရပြီးတော့ဘရာဇီးလ်နိုင်ငံမှာတော့ပီလီပီးရင်ဒုတိယမြောက်ခန့်အပ်ခြင်းခံရတဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်တပတ်တွင်သတင်းအစီအစဉ်ကို Washington မြို့တော်ကနေဆက်လက်တင်ဆက်ပေးနေပါတယ်ဒီတပတ်တော့တွေ့ဆုံမေးမြန်းခန်းကိုတင်ဆက်ပေးကြပါတယ်စစ်ကောင်စီရဲ့ဗက်ဆုပ်ဖိနှိပ်မှုတွေကြားကစီရချတဲ့နေရတဲ့ပြည်သူလူထုအတွက်ဝန်ထုပ်ဝင်ပို့ရောချအောင်ဆောင်ရွက်ဖို့အခက်အခဲတွေရှိနေတယ်လို့မြို့သားညီညွတ်ရေးဆွေးရစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဒေါက်ခင်မမမျိုးကပြောပါတယ်ဒီလိုအခက်အခဲတွေအားလုံးကတော်လိုင်းရဲ့အနိုင်ရရင်ဖြစ်ရှင်းနိုင်မှာဖြစ်ပါတယ်လို့လည်းသူကဆိုပါတယ်ဒေါက်ခင်မျိုးသက်က VOA Studio မှာတွေ့ဆုံမေးမြန်းထားပါတယ
်မင်္ဂလာပါဒေါက်ခင်မမမျို
းမင်္ဂလာပါရှင်
အခုလောပေါ့နော် NUG ရဲ့စီးပွားကူသန်းဝင်ကြီးတယောက်အနေနဲ့ပေါ့နော် VOA မှာလာရောက်ပြီးတော့ဖြေကြားပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်ရှင
်မြန်မာနိုင်ငံမှာဆိုလို့ရှိရင်စစ်တပ်အာဏာသိမ်းထားတာ3နှစ်ရှိပါတယ်ဒီမှာလူတို့အားဆိုလို့ဆိုရင်ပေါ့နော်စာဝတ်နေရင်အမတန်ကြက်တင်းနေပါတယ်နော်ဒီပါထွက်တဲ့လူတွေထွက်ပေါ့နော်ဆိုတော့ဒီလိုမျိုးအခြေအနေမျိုးမှာပေါ့နော်ဒီစီးပွားကူသန်းဝင်ကြီးအနေနဲ့ NUG ကနေပြီးတော့ပေါ့နော်ပြည်သူဘာတွေလုပ်နေပါသလဲအဲ့ဒါလေးအရင်ပြောပြပေးပါ
ဟုတ်ကဲ့ပါ။အာစီဘာကုသန်းအနေနဲ့ပြည်သူလူထုခန်းစားနေရတဲ့စီဘာရေးဝန်ထုပ်ဝင်ပူတွေရောချနိုင်ဖို့အတွက်အလုတ်ကင်ခွင်လန်းတဲ့ဝင်ငွေတိုးပွားရေးကော်မတီဖွဲ့စည်းပြီးတော့ဆောင်ရွက်နေပါတယ်။နောက်ပြီးတော့အသေးစားနဲ့အလတ်စားစီဘာရေးလုပ်ငန်းများတွေကိုလည်းပံ့ပိုးမှုအပိုင်းကဏ္ဍလေးတွေလှုပ်ဆောင်နေပါတယ်။နောက်တစ်ခါအလုတ်ကင်ခွင်လန်းနေအတွက်သူတို့ရဲ့ဒီစီဘာရေးဆိုင်ရာစွမ်းရည်တွေမြင့်မားစေဖို့အတွက်ဒီတဲ့ကိုလည်းတင်နန်းပူချမှုတွေပံ့ပိုးမှုတွေဆောင်ရွက်နေပါတယ
်။ဟုတ်ကဲ့။ဆိုတော့ NUG နေနဲ့ဘလို့များဟိုလုံနေပါလဲဒီအထောက်ပံ့နဲ့ပတ်သက်ပြီးတော့
NUG ကနေရရှိတဲ့ငွေကြေးအလှူငွေတော်တော်များများကဟိုစီးရေးလုပ်ငန်းတွေအတွက်အသုံးပြုတာဖြစ်တဲ့အတွက်လူတို့ရဲ့စီးပွားရေးဝင်ထုတ်ဝင်ပို့အတွက်တော့အလှူခံပြီးတော့လှုပ်ဆောင်တဲ့အနေအထားတွေရှိပါတယ်။နောက်ပြီးတော့စီးပွားရေးလုပ်ငန်းများအချို့ကိုတည်ထောင်ပြီးတော့အဲဒီကနေပြန်လည်ပြီးတော့ရလာသောဝင်ငွေများတွေနဲ့ဒီပြည်သူလူထုကိုပြန်လည်ပြီးတော့ပံ့ပိုးပေးတဲ့အနေအထားလေးတွေရှိပါတယ်။နောက်တစ်ခါထိန်းချုပ်ထားတဲ့လူမျိုးနယ်မြေတွေထဲမှာအခွန်ကောက်ခံမှုတချို့ရှိပါတယ်။အဲ့ဒီအခွန်ကောက်ခံမှုတွေကိုစီရေးနဲ့ကာကွယ်ရေးလုပ်ငန်းတွေအတွက်သုံးစွဲတဲ့အုပ်ချုပ်ရေးအတွက်သုံးစွဲတာတွေအပြင်စီးပွားရေးနဲ့ပတ်သက်ပြီးတော့ပံ့ပိုးမှုတွေအတွက်ကိုပြန်လည်ပြီးတော့သုံးစွဲတာတွေရှိပါတယ်
။ NUG ကနေပြီးတော့ပေါ့နော်အခုဂျာကာလာအချိန်အတွက်လည်းဟိုသူတို့ပြင်ထားတယ်လို့သိရပါတယ်။ဆိုတော့အခုလိုမျိုးပေါ့နော်ရုန်းကန်နေရတဲ့ကာလာနေပြီးတော့ဒီလွတ်မြောက်သွားတဲ့အချိန်မျိုးမှာဒီဂျာကာလာမှာဘာတွေလုပ်ဖို့ပြင်ထားပါလဲ
ဟုတ်ကဲ့ပါရှင်တော်လှန်ရေးအလွန်ကာလာရောက်သွားပြီးတော့ဂျာကာလာနဲ့အတွင်ကူပြောင်းကာလာတွေကိုရောက်တဲ့အချိန်မှာတော့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့လူထုရဲ့ဝင်ငွေရရှိလာတဲ့ဝင်ငွေတွေတိုးပွားစေဖို့အတွက်ဒီတွေကိုဦးစားပေးပြီးတော့လှူဆောင်သွားမှာဖြစ်ပါတယ်အထူးသဖြင့်တော့ဒီစီးပွားရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးမှာပြည်သူလူထုစင်ရရခြင်းဟာဆိုလို့ရှိရင်စီးပွားရေးအမျက်ထုတ်ခံရမှုဖြစ်တဲ့အတွက်ဖြစ်ပါတယ်ရှင်ပြိုင်မှုတွေကိုလုတ်ပိုင်ခွင့်မပေးဘဲနဲ့ခါကြတော့အမျက်ကြီးစားစီးပွားရေးဒနာရှင်စနစ်တွေကိုကျင့်သုံးတဲ့အနေအထားဖြစ်တဲ့အတွက်ဒီလိုမျိုးအမျက်ကြီးစားစနစ်တွေကိုလည်းရှင်ပြိုင်မှုမူဝါဒတွေချမှတ်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်နောက်တစ်ခါပြည်သူလူထုရဲ့စားသုံးသူအခွင့်အရေးတွေကိုလည်းကာကွယ်ဆောင်ရှောက်ပေးဖို့အတွက်ကိုလည်းဆောင်ရွက်သွားမှာဖြစ်ပါတယ်မူပိုင်ခွင့်နဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုလည်းကာကွယ်ဆောင်ရှောက်မှုအနေအထားလေးတွေကိုလှုပ်ဆောင်သွားမှာဖြစ်ပါတယ်နောက်တစ်ခါဒီနေဆက်ကုံသွဲရေးနဲ့ပြည်ရင်းပြည်ပပို့ကုန်သွင်းကုန်ကိစ္စရပ်တွေကိုလည်းတိကျရှည်ရာတဲ့မူဝါဒများတွေကိုချမှတ်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်မြန်မာနိုင်ငံနှစ်ပေါင်းများစွာထဲမှာကုံသွဲရေးမူဝါဒစနစ်ကောင်းကောင်းနေမရှိခဲ့တဲ့အတွက်ကုံသွဲရေးမူဝါဒများတွေကိုလည်းချမှတ်ပြီးတော့ဈေးကွက်စီးပွားရေးစနစ်နဲ့အညီဆောင်ရွက်သွားမှာဖြစ်ပါတယ
်ဟုတ်ဒီလိုမျိုးတော်လိုင်းကာလာပြီးသွားတဲ့အခါမှာဒီ energy နေနဲ့ပေါ့နော်ဒီအနာဂတ်မြန်မာနိုင်ငံအတွက်ကိုဘယ်လိုများပြင်ဆင်ထားပါသလဲဘာတွေလုပ်ဖို့ပြင်ဆင်ထားပါလဲ
ဟုတ်ကဲ့ပါရှင်ကာလ3ပါးမှာအခု ကျမတို့ NUG အစိုးရကတော့ဂျာကာလာရဲ့ intrin ကာလာရဲ့ NUG အစိုးရဖြစ်ပါတယ်။အတွင်ကူပြောင်းကာလာကိုရောက်တဲ့အခါတည်းမှာတော့အတိုင်းပင်ခံကောင်စီ NUCC မြို့သားညီညွတ်ရေးအတိုင်းပင်ခံကောင်စီကနေဦးဆောင်ပြီးတော့အတွင်ကူပြောင်းကာလာအစိုးရကိုဖွဲ့စည်းမှာဖြစ်ပါတယ်။အတွင်ကူပြောင်းကာလာအစိုးရကို NUG ကိုခုကျမတို့ရဲ့ဂျာကာလာအစိုးရကနေတာဝန်လွှဲပေးတဲ့အခါလေကြာရင်အတွင်ကူပြောင်းကာလာအကောင့်ထည့်ဖို့ဆောင်ရွက်ဖို့အတွက်လိုအပ်သောစီးပွားရေးနဲ့ပတ်သက်ပြီးတော့အတွင်ကူပြောင်းကာလာဆိုင်ရာအစီအမံများကိုကြိုတင်ပြီးတော့ပြင်ဆင်ရေးဆွဲထားတာရှိပါတယ်
။ဒီမြန်မာနိုင်ငံမှာအရင်ကတော့ဦးသိန်းစင်အစိုးရလက်ထက်ပေါ့နော်ဆက်စီးပွားရေးဟိုကူလှုပ်လာတယ်။ဆိုတော့ဒီအဲ့ဒီလက်ထက်နဲ့ NLD လက်ထက်ပေါ့နော် NLD လက်ထက်နဲ့အခုနောက်ပိုင်းဒီ NUG အစိုးရလက်ထက်ပေါ့နော်အရင်ကနေဘာကွာခြားမှုရှိအောင်လုပ်နိုင်မှာလဲအဲ့ဒါလေးပြောပြပေးပါ
။ဟုတ်ကဲ့ပါ။ဦးသိန်းစင်အစိုးရလက်ထက်တုန်းကတော့နိုင်ငံရေးစီးပွားရေးဖြေလျှော့တဲ့အခြေအနေကာလဖြစ်ပါတယ်။အဲ့ဒီကာလတွေကနေ NLD အစိုးရလက်ထက်ထဲမှာကတော့ကျမတို့ဟိုဒီဟိုဟာဗောလေလေရင်တစည်းဥပမာနဲ့ဆိုရင်လေရင်ကိုစပြီးတော့လေထဲကိုတက်ဖို့အတွက်ပြင်ဆင်နေတဲ့ကာလအနေအထားဖြစ်ပါတယ်။အဲ့ဒီကနေ2021ဟာဆိုလို့ရှိရင်လေရင်ကလေထဲကိုတက်တော့မဲ့အချိန်ယူထားတဲ့ကာလဖြစ်ပါတယ်။ပြည်နယ်နဲ့တိုင်းဒေသကြီးအလိုက်တွေနဲ့ပတ်သက်တဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုမူဝါဒတွေကိုလည်းချမှတ်ပြီးတော့ပြင်ဆင်ဆောင်ရွက်ပြီးတော့လေထဲကိုတက်ဖို့အစဉ်သင့်အချိန်မှာအာဏာသိမ်းခံလိုက်ရတဲ့အနေအထားဖြစ်သွားတာဖြစ်ပါတယ်။အဲဒီလိုအာဏာသိမ်းခံလိုက်ရတဲ့အခြေအနေဖြစ်တဲ့အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဟာတကယ့်ကိုအဆိုးအဆုံးအခြေအနေကိုပြန်ပြီးတော့ရောက်သွားတဲ့အနေအထားဖြစ်ပါတယ်။ဒါကိုကုစားနိုင်ဖို့အတွက်ကိုစ조사ဆောင်ရွက်နေတဲ့အနေအထားထဲမှာကျမတို့ရဲ့လက်ထဲကိုအပြည့်အဝအာဏာနဲ့လုပ်ပိုင်ခွင့်တွေရောက်ရှိပြီးသွားပြီဆိုလို့ရှိရင်တော့ဒီအခြေအနေတွေကိုပြန်လည်ပြီးတော့ခုစားပြီးတော့စီးပွားရေးတည်ငြိမ်မှုအတွက်ပထမတဆင့်ဆောင်ရွက်ရပါမယ်။စီးပွားရေးတည်ငြိမ်မှုဆောင်ရွက်ပြီးရင်တော့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေအတွက်လိုအပ်တဲ့ဒီစီးပွားရေးအဆောက်အုံတည်ဆောက်မှုလုပ်ငန်းစဉ်များချမှတ်ပြီးဆက်လက်ဆောင်ရွက်သွားဖို့အတွက်ပြင်ဆင်ထားပါတယ်
။အခု NLD အစိုးရလက်ထက်နဲ့ရှင်ပြီးတော့ပြောမယ်ဆိုလို့ရှင်ပေါ့နော်။အဲ NLD အစိုးရလက်ထက်တုန်းကတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ကိုခရိုနီတွေနဲ့လက်တွဲပြီးဆောင်ရွက်ခဲ့တယ်။NUG အစိုးရလက်ထက်တကယ်ပေါ့နော်ဟိုပြောင်းသွားတဲ့အချိန်မှာရောဘယ်လိုဒီခရိုနီနေနဲ့ပဲဒီလိုဆက်ပြီးတော့လက်တွဲဆောင်ရွက်ဖို့အစီအစဉ်ရှိပါသလား
ဟုတ်ကဲ့အတွင်ကူပြောင်းကာလရောက်သွားတဲ့အချိန်ထဲကြာလို့ရှိရင်ကျမတို့ပြန်လည်ပြီးတဲ့အခါကျတော့စီးပွားရေးလုပ်ငန်းရှင်များတွေရဲ့လှုပ်ဆောင်ခဲ့မှုအခြေအနေတွေကိုရှင်ပြိုင်မှုမူဝါဒပေါ်မှာအခြေတည်ပြီးတော့ပြန်လည်သုံးသပ်ပါမယ်။ပြန်လည်သုံးသပ်ပြီးတော့စီးပွားရေးအရာအမျက်ထုတ်ခဲ့ခြင်းအခြေအနေရှိသောလုပ်ငန်းများတွေကိုဆိုလို့ရှိရင်ပယ်ဖျက်ပြီးတဲ့အခါကျတော့ဒီအကြံဖက်စစ်အုပ်စုရဲ့ပြည်သူလူထုအပေါ်ထဲမှာဖိနှိပ်မှုတွေထဲမှာအားပေးကူညီခဲ့သောစီးပွားရေးလုပ်ငန်းများတွေကိုဖျက်သိမ်းခြင်းအရေးယူဆောင်ရွက်ခြင်းတွေကိုလှုပ်ဆောင်ပြီးတဲ့အခါကျတော့ကြံနေရိုးသားစွာပေါ့လေလှုပ်ဆောင်ပေးခဲ့ကြတဲ့လုပ်ငန်းရှင်များတွေနဲ့တော့လက်တွဲပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်။တိုင်းပြည်တစ်ခုအတွက်ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေအရေးကြီးတဲ့ခန္ဓာတွေမှာပါပါတယ်။ပုဂ္ဂလိကဖွံ့ဖြိုးတိုးတက်ရေးဈေးကွက်စီးပွားရေးအတွက်ဆိုတော့မဖြစ်မနေလုပ်ငန်းရှင်များတွေနဲ့လက်တွဲပြီးတော့ဆောင်ရွက်မှာဖြစ်ပါတယ်
။မြန်မာနိုင်ငံစီးပွားရေးလည်းတော်တော်ကြာနေပါတော့။ဆိုတော့ဒီလိုမျိုးမှာနိုင်ငံတကာနဲ့လက်တွဲပြီးတော့ဆောင်ရွက်မဲ့ခန္ဓာတွေနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါ
။ဟုတ်ကဲ့နိုင်ငံတကာနဲ့ဆောင်ရွက်မဲ့ခန္ဓာတွေကတော့ပထမတစ်ခုကတော့ဤပညာဖွံ့ဖြိုးတိုးတက်လာမှုတွေရှိတာဖြစ်တဲ့အတွက် Digital Economy ကိုမြှင့်တင်ပြီးတော့ဆောင်ရွက်သွားမှာဖြစ်ပါတယ်။နောက်တစ်ခါမြန်မာနိုင်ငံကအိန္ဒိယသမုတ်တရားနဲ့နှိစက်တဲ့အနေအထားဖြစ်တဲ့အတွက် Ocean Economy ကိုသမုတ်တရားနဲ့နှိစက်သောနိုင်ငံများတွေနဲ့ပူးပေါင်းဆောင်ရွက်မှုအနေအထားတွေထဲမှာလည်းဆောင်ရွက်သွားမှာဖြစ်ပါတယ်။ဟိုဆင်းရဲနှွန်ပါသောသူများတွေရဲ့ဆင်းရဲနှွန်ပါမှုတွေကိုလျှော့ချပေးနိုင်မဲ့စီးပွားရေးလုပ်ငန်းတွေကိုလည်းတည်ထောင်ဖို့လိုအပ်တာဖြစ်တဲ့အတွက်အားလုံးပါဝင်သောစီးပွားရေးမူဝါဒ Inclusive Business Policy ကိုလည်းချမှတ်ဆောင်ရွက်နေပါတယ်
။အခုဆိုအလှူငွေနဲ့ရက်တည်နေရတဲ့အခြေအနေမျိုးပါပေါ့နော်။ဒီလိုအခြေအနေမျိုးမှာဒီ NUG စီးပွားကူးသန်းဝင်ကြီးတွေနဲ့ပေါ့နော်။ဘဏ္ဍာရေးဒီဝင်ကြီးဌာနနဲ့ပတ်သက်ပြီးတော့ဘယ်လိုဆက်သွယ်ဆောင်ရွက်နေပါ့။အခုဆိုရင်ဒီကဒီတော်လှန်ရေးအတွက်ဆိုပြီးတော့ပေါ့နော်။ဒီကပြည်သူတွေကဒီ stock တွေပွဲတယ် bond တွေပွဲတယ်ပေါ့နော်ဒီက NUG ကထုတ်ကြရတယ်ပွဲတယ်ဒါရင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ပြည်သူတွေမျှော်လင့်ထားတယ်လို့ဖြစ်လာပါမလားဒီကပတ်တာဘန်ဒိုင်းဝန်ကြီးဌာနနဲ့တော့ဆိုင်မှာပေါ့နော်ဒါမှစီးပွားကူးသန်းအနေနဲ့ရောဒါရင်းနဲ့ပတ်သက်ပြီးဘာတွေလုပ်နေပါလဲသိပြရတယ်
ဟုတ်ကဲ့ပါတော်လှန်ရေးကာလမှာကတော့ဒီစစ်ရေးနဲ့နိုင်ငံရေးနောက်ပြီးတော့နိုင်ငံတကာအသိမှတ်ပြုရေးအသိမှတ်ပြုမှုရရှိရေးလုပ်ငန်းစဉ်များကဦးစားပေးလှူဆောင်ရတဲ့လုပ်ငန်းစဉ်တွေဖြစ်တဲ့အတွက်စစ်ရေးနဲ့ပြည်သူလူထုရဲ့ပေးရနေရတွေကိုကာကွယ်ဆောင်ရှောက်ရေးနောက်လူသားစာနာမှုနဲ့ဆောင်ရွက်ရမယ့်လုပ်ငန်းတွေကျန်းမာရေးပညာရေးလုပ်ငန်းများတွေမှာဒီဘဏ္ဍာရေးကိုဆိုလို့ရှိရင်ခွဲဝေပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်ဘဏ္ဍာရေးဝန်ကြီးဌာနနဲ့ကတော့ဘဏ္ဍာရေးကော်မရှင်ကနေဘဏ္ဍာငွေများကိုခွဲဝေပြီးတော့ဆောင်ရွက်ပါတယ်အဲ့ဒီမှာဦးစားပေးလုပ်ငန်းစဉ်များကိုဆောင်ရွက်ရတာဖြစ်တဲ့အတွက်ဘဏ္ဍာငွေကြေးတွေရဲ့90ရာခိုင်နှုန်းကျော်ဟာဆိုလို့ရှိရင်ကာကွယ်ရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်များတွေပြည်သူ့လုံခြုံရေးလုပ်ငန်းစဉ်များတွေထဲမှာတုံ့ဆွဲပြီးတဲ့အခါကျတော့ပညာရေးကျန်းမာရေးနဲ့လူသားစာနာကိစ္စရပ်များတွေအတွက်အဓိကတုံ့ဆွဲတာဖြစ်ပါတယ်ကျမတို့စီးပွားကူးသန်းဝန်ကြီးဌာနရဲ့ရန်ပုံငွေကတော့ပြည်သူလူထုကိုတီးခြားအလှူခံပြီးအလှူခံမှုကနေရရှိတဲ့လုပ်ငန်းတွေရဲ့နောက်တစ်ခါကျတော့ထိန်ချုပ်နယ်မြေများတွေမှာအခွန်ကောက်ခံမှုကနေရရှိသောဝင်ငွေများပေါ်မှာအခြေတည်ပြီးတော့လည်ပတ်တုံ့ဆွဲပါတယ
်စီးပွားကူးသန်းဒီဝန်ကြီးဌာနအနေနဲ့ပေါ့နော်ဒီလုပ်ပိုင်ခွင့်ဘာတွေရှိပါသလဲဘာတွေပေးထားပါသလဲဒီ NGO ကနေပြီးတော့
NUG အစိုးရရဲ့လုပ်ငန်းဆောင်တာများတွေဟာ Federal Democracy Charter ပေါ်မှာအခြေခံပြီးတော့ဆောင်ရွက်ရတာဖြစ်ပါတယ် Federal Democracy Charter မှာဂျာကာလာနဲ့ပတ်သက်ပြီးတော့စစ်အုပ်စုကိုအထောက်ပံ့ဖြစ်စေတဲ့စီးပွားရေးလုပ်ငန်းရောကျလာစေအောင်ဆောင်ရွက်နိုင်မှုတွေနောက်တစ်ခါကျတော့စီးပွားရေးနဲ့ပတ်သက်ပြီးတော့ပြည်သူလူထုခံစားနေရတဲ့ဝင်နှုတ်ဝင်ပိုးတွေကိုရောကျနိုင်မှုတွေ Federal Democracy ပြည်အောင်စုမှာကျင့်သုံးရမယ့်စီးပွားရေးနဲ့ပတ်သက်တဲ့မူဝါဒများတွေကိုမူအများပြင်ဆင်ရေးဆွဲဖို့ဆိုပြီးတော့ဖော်ပြထားတာဖြစ်တဲ့အတွက်ဒီလိုလုပ်ပိုင်ခွင့်မူပေါင်းနဲ့အညီလိုက်နာဆောင်ရွက်နေပါတယ်
။လောက်ကန်ကတော့ခက်ခဲမှာပေါ့နော်။အောင်မြင်မှုအတိုင်းတာဘယ်လောက်ရပြီလို့ပြောနိုင်မှာလဲ။
ဟုတ်ကဲ့ပါဈာကာလဖြစ်တဲ့အတွက်ကျမတို့စိန်ခေါ်ချက်တွေအများကြီးရှိပါတယ်တော်လှန်ရေးကာလဖြစ်တဲ့အတွက်အဓိကကတော့ဟိုကျမတို့အလှူငွေရရှိနိုင်မှုအနေထားအခက်အခဲလေးရှိပါတယ်နေဆက်နဲ့ပတ်သက်ပြီးတော့ကုန်သွယ်ရေးဆောင်ရွက်မယ်ဆိုတဲ့အနေထားတွေထဲမှာအဲ့ဒီနေဆက်မြို့တွေကိုနေဆက်ကုန်သွယ်ရေးစခန်းတွေဖွင့်လှစ်နိုင်မှုအတွက်ကနှစ်နိုင်ငံအတိမတ်ပြုမှုလိုအပ်တာဖြစ်တဲ့အတွက်နိုင်ငံတကာအသိအမှတ်ပြုမှုဆိုင်ရာအခက်အခဲလေးတွေရှိပါတယ်။နိုင်ငံတကာနဲ့ကုန်သွယ်ရေးစာချုပ်များချုပ်ဆိုနိုင်မှုအတွက်အညူကြီးအစိုးရအသိအမှတ်ပြုမှုဥဒါလိုအပ်တာဖြစ်တဲ့အတွက်အဲ့ဒီအပိုင်းနဲ့သက်ဆိုင်တဲ့အခက်အခဲလေးတချို့တွေတော့ရှိပါတယ်။ဒီပပုတ်ကုန်ပို့တဲ့အခါတွေထဲမှာလည်းအခက်အခဲတချို့ကတော့ဟိုအရေးအသွေးဆိုင်ရာအပိုင်းကဏ္ဍတွေဖြစ်ပါတယ်။ပို့ကုန်နေနဲ့ပတ်သက်ပြီးတဲ့အခါနိုင်ငံတကာကနေလက်ခံနိုင်တဲ့အရေးအသွေးပြည့်မီဖို့ဆောင်ရွက်ရတဲ့အနေအထားဖြစ်တဲ့အတွက်ကူတော်လှန်ရေးကာလမှာတော့အခက်အခဲရှိပါတယ်။ဒါပေမဲ့ဒီအခက်အခဲတွေအားလုံးဟာတော်လှန်ရေးနိုင်ပြီးသွားလို့ရှိရင်ပြည်သူလူထုရဲ့စာဝတ်နေရေးကိုဖြည့်ဆည်းဆောင်ရွက်နိုင်မဲ့အနေအထားဖြစ်တဲ့အတွက်တော်လှန်ရေးအောင်မြင်စွာပြီးဆုံးသွားဖို့အချိန်တူအတွင်းအောင်မြင်နိုင်ဖို့အတွက်ကျွန်တော်တို့ဝိုင်းဝန်းကြိုးစားဖို့လိုပါတယ်
။စီးပွားကူးသန်းဝန်ကြီးဌာနအနေနဲ့အောင်မြင်မှုဘယ်လောက်ရတယ်လို့ပြောနိုင်မလဲ
။ဟုတ်ကဲ့စီးပွားကူးသန်းဝန်ကြီးဌာနရဲ့ mandate အရဆိုလို့ရှိရင်တော့စီးပွားရေးဝင်တော့ဝင်ပိုးချော့ချနိုင်မှုအပိုင်းကဏ္ဍမှာတော့ဒါကနှုံးက30ရာခိုင်နှုံးလောက်ပဲအောင်မြင်သေးတယ်လို့ပြောလို့ရပါတယ်။မူဝါဒမူကြမ်းတွေရည်ဆွဲနိုင်တဲ့အပိုင်းမှာတော့အောင်မြင်မှုတွေရှိပါတယ်။နောက်တစ်ခါဒီစီးပွားရေးနဲ့ပတ်သက်ပြီးတဲ့အခါကျတော့ economic sanction စီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့ဆောင်ရွက်တဲ့အပိုင်းကဏ္ဍတွေနောက်ပြီးတဲ့အခါကျတော့စစ်တပ်ထုတ်ကုန်သဘိမ်းပေါင်းမှုတွေကိုလှုပ်ဆောင်တဲ့အပိုင်းကဏ္ဍတွေအတွက်ဆိုရင်တော့ရာခိုင်နှုံး50လောက်အောင်မြင်နေတဲ့အနေအထားလို့ကျွန်တော်တို့ပြောလို့ရပါတယ်။အဲဒီအခုကြုံတွေ့နေရတဲ့အခက်အခဲကဝန်ကြီးဌာနအကြောင်းကြုံရတဲ့အခက်အခဲမဟုတ်ဘဲနဲ့ NUG အစိုးရတစ်ခုလုံးကြုံတွေ့နေရတဲ့စိန်ခေါ်ချက်များရှိတာအတွက်သာဒါဟိုရာခိုင်နှုံးပြေတော့မဆောင်ရွက်နိုင်သေးတာဖြစ်ပါတယ်။အဲဇာကာလာကိုကြော်လွန်ပြီးတော့အသွင်ကူပြောင်းကာလာကြလို့ရှိရင်တော့ပြည်သူလူထုမျှော်လင့်နေကြသလိုကျမတို့အကောင်ဆုံးဆောင်ရွက်ပြီးတဲ့မြန်မာနိုင်ငံရဲ့စီးပွားရေးကိုဆိုလို့ရှိရင်အချိန်တို့အတွင်းကမ္ဘာနဲ့ရှင်မောင်တိုင်းနိုင်အောင်ကျမတို့ဆွဲယူလှုပ်ဆောင်သွားနိုင်မှာဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ
်။ကျေးဇူးတင်ပါတယ်ရှင်
โอเคမြို့သက်တင်ပြခဲ့တာပါအခုတော့စီးပွားရေးပဲလက်ရအောင်ပါအာရဘခိုင်းစိမ်မှုတွေကနေတရားမဝင်ရရှိတဲ့အချိုးမြတ်ဟာဒေါ်လာ236ဘီလီယံတိရှိတယ်လို့ကုလသမဂ္ဂအစိုးရခန်းစားကဖော်ပြထားပါတယ်အချိုးမြတ်နဲ့စည်ရဲမွေးတွေမှုအာရဘခိုင်းစိမ်မှုစီးပွားရေးဆိုတဲ့အစိုးရခန်းစားကမတ်လ19ရက်နေ့မှာနိုင်ငံတကာအလုံသမားများအဖွဲ့ ILO ကထုတ်ပြန်လိုက်ပါတယ်ဒီသတင်းပါစီးပွားရေးစီစဉ်ပါမတ်သိန်ထိုက်ကဒီအကြောင်းတင်ပြထားပါတယ်
ဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာသတင်းစာရှင်းလင်းပွဲနဲ့အတူအိုင်လိုနိုင်ငံတကာအလုံသမားဖွဲ့ကအစည်းအခမ်းအစကိုမတ်လ19ရက်နေ့ကထုတ်ပြန်ပါတယ်အဓမ္မခိုင်းစင်မှုကရတဲ့တရားမဝင်အကျိုးမြတ်အလုံးရဲ့၄ပုံ၃ပုံဟာဆိုရင်လိန်လုပ်ငန်းအမျက်ထုတ်မှုတွေဖြစ်တယ်လို့ ILO အစီရင်ခံစာကထောက်ပြပါတယ်အဓမ္မခိုင်းစင်မှုတွေဟာဆိုရင်ရွှေပြောင်းလုပ်သားတွေအင်ကိုငွေပြန်ပို့နိုင်မှုဆုံးရှုံးစေတယ်လို့တရားဝင်လုပ်သားတွေရဲ့အလုပ်အကန့်အခွင့်အလမ်းတွေလည်းဆုံးရှုံးစေကြောင်းနောက်အခွင့်ရှောင်ရှားနိုင်ရေးအတွက်ရာဇဝတ်သားတွေကိုလည်းနောက်ွယ်ကနေပါဝင်ခွင့်ပြုထားတယ်လို့အစီရင်ခံစာကထောက်ပြပါတယ်Federico Blanco ကတော့ ILO ရဲ့အကြီးတန်းသုတေသနမှူးဖြစ်ပါတယ်
The headline result is that the total
and အဓိကရလဒ်ကတော့အာဓမလောအားပေးခိုင်းစင်မှုကနေနှစ်စဉ်တရားမဝင်အကျိုးအမြတ်စုစုပေါင်းဟာဆိုရင်တစ်နှစ်ကိုဒေါ်လာ236ဘီလီယံပမာဏအထိအန်အောပွဲရရှိနေတာပဲဖြစ်ပါတယ်ဒီပမာဏဟာဆိုရင်အာဓမစိတ်ခိုင်းခံရသူတဦးထံကနေတစ်နှစ်ကိုပြားမြဒေါ်လာ1000လောက်တရားမဝင်အမြတ်ထွက်နေတယ်ဆိုတာပဲဖြစ်ပါတယ်ဒီအကျိုးအမြတ်တွေဟာဆိုရင်အာဓမလောအားပေးခိုင်းစင်မှုတရှိနေရခြင်းရဲ့အဓိကအချက်ဖြစ်ပါတယ်။အာဓမစိတ်ခိုင်းမှုရာဇဝတ်မှုတွေကိုကျူးလွန်ကြတာတွေရဲ့အဓိကမောင်းနှင်အားဖြစ်တဲ့ဒီအကျိုးအမြတ်တွေကအလွန်ကြီးမားပါတယ်
။အာဓမခိုင်းစင်မှုဟာဆိုးရွားလာတဲ့စီးပွားရေးဆိုင်ရာတည်ရောက်မှုအဖြစ်ဥရောပပါလီမန်ကဂျာမနီလွှတ်တော်အမတ်ဘန်လန့်ချ်ကအစည်းအခမ်းစာထုတ်ပြန်တဲ့အခမ်းအနားတွင်မှပြောပါတယ်။အာဓမခိုင်းစင်မှုတွေကနေရတဲ့ဒေါ်လာဘီလီယံရချီတဲ့အကျိုးမြတ်တွေကလက်တွေအလုံးလုံးနေကြတဲ့သူတွေနောက်နိုင်ငံတွေအတွက်ဝင်ငွေဖြစ်မလာတာကြောင့်ဒါဟာစီးပွားရေးအတွက်ဆိုးရွားတဲ့တည်ရောက်မှုဖြစ်တယ်လို့သူကပြောဆိုတာပါ ILO နိုင်ငံတကာလုံသမားဖွဲ့ကြီးရဲ့အလုတ်ကိုင်အခြေအနေနဲ့ဒန်းတူညီမျှမှုဆိုင်ရာဌာနညွှန်ကြားရေးမှူးမာနူလာတိုမီကတော့အခုလိုပြောပါတယ်
This is the equivalent of the
ဒီပမာဏဟာဆိုရင် Latvia, Croatia တို့လိုနိုင်ငံတွေရဲ့ပြည်ရင်းအသင်းထုတ်လွှတ်မှု GDP နဲ့ညီမျှပါတယ်။ Microsoft တမမဟုတ်လဲ Samsung တို့လို AI မှနည်းပညာကုမ္ပဏီကြီးတွေရဲ့ဝင်ငွေထက်လည်းများပါတယ်။မယုံကြည်နိုင်စရာဒီကိန်းခဏန်းတွေရဲ့နောက်ွယ်မှာလူတွေရဲ့အတ္တိဒုက္ခတွေရှိနေပါတယ်။ဆန္ဒမပါပဲလုံနေရတဲ့အလုပ်တွေကနေမလွတ်မြောက်နိုင်ပဲအနိုင်ထက်ပြူအကြက်ကင်ခန်းနေရတဲ့ဖိနှိပ်မှုတန်တရာမှာပိတ်မိနေတဲ့သူတွေရှိပါတယ်။
လုံသားဝန်ထမ်းတွေရဲ့ဆန္ဒမပါဘဲခိုင်းစေမှုတွေပြစ်ဒဏ်ခတ်တာမျိုးချင်းချောက်တာမျိုးနဲ့အတင်းအကျပ်ခိုင်းစေမှုတွေကိုအာဓမ္မခိုင်းစေမှုအဖြစ် ILO ကသတ်မှတ်ထားတာပါ2021ခုနှစ်အတွင်းလူပေါင်း 29.6 တန်းလောက်ဟာအတင်းအဓမ္မခိုင်းစေခန့်ခဲ့ရတာဖြစ်ပြီးဒီရေအတွက်ဟာဆိုရင်ဒီမတိုင်ခင်9နှစ်ကအရေးအတွက်ထက်10ရာခိုင်နှုန်းမြင့်တက်လာတာဖြစ်ကြောင်းအစီရင်ခံစာကထောက်ပြပါတယ်အတင်းအဓမ္မခိုင်းစေခရမှုအလုံးရဲ့ထက်ဝက်ကျော်ဟာဆိုရင်အာရှပစိဖိတ်ဒေသမှာဖြစ်ပြီးအာဖရိကအမေရိကနဲ့ဥရောပဗဟုအာရှဒေသတို့မှာလည်း73ရာခိုင်နှုန်းကနေ14ရာခိုင်နှုန်းအတွင်ရှိတယ်လို့ ILO ကဖော်ပြပါတယ် ILO ရဲ့အလို့အကန့်ချီနေတဲ့ဒန်တူညီမျှမှုဆိုင်ရာဌာနညွှန်ကြားရေးမှူးမာနူလာတိုမီကတော့အဓမ္မခိုင်းစင်မှုပုံစံတွေအကြောင်းသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် One of the most common
အာရမခိုင်းစင်မှုမှာအများစုအချက်ကင်တဲ့ပုံစံတစ်မျိုးကတော့လုခလာစာကိုအကွက်ကြကြရွေချက်ရှိရှိထုတ်မပေးဘဲနဲ့ထိန်းထားတာမျိုးဖြစ်ပါတယ်။တခါတည်းမှာရုပ်ပိုင်းဆိုင်ရာ၊လိမ်ပိုင်းဆိုင်ရာထိပါနှောက်ရက်အချင်းချောက်ခံရတာမျိုးအခြေခံလိုအပ်ချက်တွေအဖြတ်တောက်ခံရတာမျိုးတွေကိုလည်းလုပ်ကြပါတယ်။
ကဘာတလောအတ္တမခိုင်းစေခရသူရိရဲ့လေးပုံတပုံကျော်ဟာဆိုရင်လိန်လုပ်ငန်းတွေနဲ့အမျက်ထုတ်ခံရတာဖြစ်ပြီးအတ္တမခိုင်းစေမှုတွေကနေရတဲ့ဝင်ငွေရဲ့လေးပုံသုံးပုံထိရှိပြီးဒေါ်လာ183ဘီလီယံနီးပါးရှိကြောင်း ILO အစီရင်ခံစာကထောက်ပြပါတယ်။ဒါဆိုရင်လိန်လုပ်ငန်းကနေအကျိုးမြတ်များများရနေတဲ့လက္ခဏာဖြစ်တယ်လို့လည်းဖော်ပြပါတယ်။2021ခုနှစ်အတွင်းလိန်လုပ်ငန်းတွေမှာအတ္တမခိုင်းစေခံရတဲ့အခြေအနေနဲ့ကြုံရသူ 6.3 သန်းလောက်ရှိပြီးဒီထဲက80ရာခိုင်နှုန်းနီးပါးကတော့အမျိုးသမီးတွေနဲ့မိန်းကလေးတွေဖြစ်တယ်လို့ ILO ကပြောပါတယ်။အသက်မပြည့်သေးတဲ့ကလေးငယ်က25ရာခိုင်နှုန်းပါဝင်တယ်လို့လည်းပြောပါတယ်။ ILO ရဲ့ကြီးတန်းသုတေသနမှူး Federico Blanco ကအခုလိုပြောပါတယ
်။ One key finding of the report
အစီရင်ခံစာမှာတွေ့ရှိရတဲ့အဓိကအချက်တစ်ခုကတော့အာဓမစိတ်ခိုင်းမှုတွေကနေရတဲ့တရားမဝင်အကျိုးအမြတ်တွေဟာဆိုရင်အာဓမလိုအားပေးခိုင်းစင်မှုထက်
အခကျင်းဝင်ယူတဲ့လေလုပ်ငန်းမှာအာဓမခိုင်းစဉ်အမျက်ထုံးမှုတွေကနေရရှိတာကအများစုဖြစ်နေတဲ့အချက်ပါအာဓမစိတ်ခိုင်းခံရသူအလုံးထဲမှာအခကျင်းဝင်ယူလေလုပ်ငန်းမှာအာဓမခိုင်းစဉ်အမျက်ထုံးခံရသူက28ရာခိုင်နှုန်းသာရှိပေမဲ့အာဓမစိတ်ခိုင်းခံရမှုကနေရတဲ့တရားမဝင်အကျိုးအမြတ်ရဲ့83ရာခိုင်နှုန်းကိုအဲ့ဒီကန္တကရရှိနေတာဖြစ်ပြီးတစ်နှစ်ကိုဒေါ်လာ183ဘီလီယံအထိရှိတဲ့သဘောဖြစ်ပါတယ်
အာဓမခိုင်းစေခံရမှုတွေအတွင်းကုန်ထုတ်လုပ်ငန်းတွေကဒုတိယအများဆုံးဖြစ်ပြီးအဲ့ဒီကနေဒေါ်လာ35ဘီလီယံရရှိနေပြီးဝန်ဆောင်မှုကဏ္ဍကဒေါ်လာ27ဘီလီယံစိုက်ပျိုးရေးကဏ္ဍကဒေါ်လာ5ဘီလီယံနဲ့အင်အကူကဏ္ဍကနေဒေါ်လာ 1.6 ဘီလီယံအတိအကျရကြတယ်လို့ကုလသမဂ္ဂအလုပ်သမားရေးရာအေဂျင်စီကပြောပါတယ
်အခုတော့လူမှုရှုခင်းစီစဉ်ကိုဆက်ချင်ပါတယ်quilting လို့ခေါ်တဲ့ပိတ်ဆက်ကိုဖောက်ကျဖြစ်အောင်ချုပ်တဲ့နည်းတွေက one block wonder နည်းနဲ့ပိတ်ဆက်ပကြီးဖတ်တီးနိုင်တဲ့အကြောင်းပိတ်ဆက်ပကြီးဖတ်တီးထားသူပတ်နီလာမျိုးနဲ့မဆုမြတ်မုံကမင်းမြန်ပြီလူမှုရှုခင်းမှာအခုလိုတင်ပြထားပါတယ
်ဘာပဲလှုပ်လို့ဒီဘလောက်ပဲခက်ခဲပါစေဆွဲမလျှော့ပဲစူးစားရင်စိတ်ကျဉ်တ်စရာရလတ်ရလာပါတင်ကြတယ်လို့ဒီပိတ်ဆက်တွေနဲ့ပကြီးသားဖြစ်အောင်ဖတ်တီးခဲ့သူကပြောပါတယ်ပိတ်ဆက်တွေကိုဖောင်းကျွားဖြစ်အောင်ချုပ်တဲ့ quilting နီးမှမှာ one block wonder ဆိုတဲ့နီးကိုသုံးပြီးတော့မှမန္တလေးမြို့ကပိတ်ဆက်ပကြီးကဖန်တီးခဲ့တာပါစင်တူပိတ်ဆက်တွေကိုအလွှာတွေဖြစ်အောင်ထပ်ထားတဲ့ဒီပိတ်ဆက်အလွှာတွေကို trick အပိုင်းလေးတွေဖြစ်အောင်ဖြတ်ထားတဲ့အဲ့ trick အပိုင်းလေးတွေကိုမှဆက်တကံဖြစ်အောင်လို့ချုပ်ပြီးတော့လိုချင်တဲ့ design ပုံခေါ်ရတာမျိုးသိမ့်လက်ဝင်တယ်လို့အချိန်လဲအများကြီးကုန်ပါတယ်ဒါကြောင့်မို့လို့ဒီ one block wonder နီးနဲ့ပိတ်ဆက်ပကြီးကဖြစ်အောင်လို့ဘလောက်စိတ်ရှည်ရှည်နဲ့ဒီဖန်တီးခဲ့ရတယ်ဆိုတာမန္တလေးမြို့ကိုမေးကြည့်ဖြစ်ပါတယ်
။ပိတ်ဆက်ပကြီးကဖြစ်လာအောင်အမဘလောက်ချိန်ပေးရလဲဆိုတဲ့အခါကျတော့နှစ်လအချိန်ပေးရတယ်။နှစ်လအချိန်ပေးရတယ်ဆိုတာအမကတနေ့ကို၄နာရီပဲလုပ်တယ်။၄နာရီထက်လည်းကြော်လို့လို့မရဘူး။ဘာကြောင့်လဲဆိုတော့ तू ကဒီအယောင်တွေကလည်းအရန်များတယ်။နောက်ပြီးတော့နောက်တစ်ချက်ကလည်းဒီပန်းတွေကလည်းဒီဘာခေါ်လဲဆိုတော့မျက်လုံးကိုလေအရင်အားဆိုင်ရတယ်အားဆိုင်ရတဲ့အခါကျတော့အမကအဲ့မှာ၄နာရီကြော်ရင်လုံးဝမလုပ်တော့ဘူးအဲ့လိုနဲ့ထားလိုက်တော့၄နာရီဆိုတော့ရက်ပေါင်း60မှာဆိုနာရီပေါင်း240ပေါ့အဲ့လိုလုပ်ခဲ့ရတယ်အဲ့ဒါအပီးစီးပေါ့လေအလုံးကွေးလုပ်ပြီးတဲ့အထိဒီအကြီးကားတစ်ချက်လုံးပြီးသွားတဲ့အထိပေါ့လေ
ဒီ quilt လို့ခေါ်ရပေါ့နော်အခုအမလုပ်တဲ့ဒီပိတ်ဖောင်းကျွားချုပ်တဲ့နီးတွေထဲမှာအခုဒီအမလုပ်တဲ့ one block wonder ဆိုတဲ့နီးရကြတော့ပိတ်ဆားတွေကိုဖျက်ရတယ်ဆက်ရတယ်ချုပ်ရတယ်အဲ့တော့ပကြီးကားတစ်ချက်ဖြစ်လာအောင်လဲပုံခေါ်ပြီးတော့မှဟိုဒီဇိုင်းထွင်ရတယ်ဆိုတော့တိတ်လက်ဝင်တယ်လို့ပေါ့နော်ဒီအချိန်လဲဟိုတော်တော်လေးကုန်ပါတယ်ဆိုတော့တော်တော်လေးစိတ်ရှည်ပြီးတော့အာရုံစိုက်ရမယ်ထင်ပါတယ်ဆိုတော့တူတော်ယုံပေါ့နော်ဇွဲမရှိဘူးဆိုရင်ကောဒီလိုမျိုးရှားလက်ကောင်းကောင်းထွက်လာနိုင်ဖို့ရောဖြစ်နိုင်ပါမလားမ
မရဘူးညီမလုံးဝမရအောင်အဲ့ဒါအမပြောရဲတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့ तू ကဒီထဲကိုအရန်ကိုအာယုံဆိုက်ရတယ်။အမားတို့ကဒီဖြတ်ပြီးပြီဆိုလို့ရှိရင်ဒီဆက်တဲ့အခါကျလို့ရှိရင်အမားတို့ free ဆိုရဲခေါ်တဲ့ဒီဟိုပေါ့ဂုံးဆောင်ပေါ့နော်ဂုံးဆောင်။အဲ့လိုဂုံးဆောင်မှာတိုင်းနေရာမှာကတ်ထားရတယ်။ကတ်ထားပြီးတော့မှအဲ့ဒီပုံမှာအမကစီရတာ။စီပြီးတဲ့အချိန်ကျတော့မှအမအဲ့မှာတစ်ခုစီလိုက်တစ်ခါအဝေးကိုပြေးကြည့်လိုက်တစ်ခုစီလိုက်အဝေးကိုပြေးကြည့်လိုက်။ဘာကြောင့်လဲဆိုတဲ့အခါကျတော့အဲ့လိုမကြည့်လို့ရှိရင်အမဒီစီထားတဲ့ဥစ္စာတွေဒီပုံရိပ်မပေါ်အဲ့လိုလုပ်ရတယ်။လုပ်ပြီးတော့မှအဲ့တော့မှနောက်ဆုံးအားလုံးဒီတစ်ခုလုံးပြီးပြီဆိုတော့မှကိုကအဝေးကနေကြည့်တယ်ကြည့်ပြီးဘယ်နေရာမှာအယောင်တွေကအိုကေနေလဲမအိုကေဘူးလား။မှအယောင်ထပ်နေတာတွေရှိလား။အားလုံးကိုပြန်ရတယ်။နောက်ဆုံးပြီပေါ့နော်။ပြင်ပြီးတဲ့အချိန်ကျတော့မှအမကချုပ်ရတယ်။အဲ့တော့မှတစ်ခုချင်းကိုဆွဲချပြီးတော့ချုပ်ရတယ်။တော်ရုံဆိုရင်လည်းလုံးဝမရနိုင်ဘူးမှပြောရဲတယ်။
ဒီလိုလောရတဲ့ခါမှာပေါ့နော်ဒီစိတ်ရဲ့ဒီတည်ငြိမ်မှုဘိုင်းဆိုင်ရာနဲ့လည်းမေးချင်ပါတယ်ဆိုတော့ဒီလိုမျိုးဖန်တီးတာကကိုယ့်ရဲ့စိတ်ဘိုင်းဆိုင်ရာတည်ငြိမ်မှုရအောင်ကိုဘယ်လောက်ထိအထောက်အကူဖြစ်တယ်လို့ပြောလို့ရထိုင်လဲမ
။အထောက်အကူအရန်ဖြစ်တယ်ညီမ။အထောက်အကူအရန်ဖြစ်တယ်ဆိုတာဘာလဲဆိုတော့အမားတို့ကဒီအမားကဒီဆက်လိုက်တဲ့အချိန်တွင်းမှာဒီဟာဝဲအာယုံထားနေတဲ့ခါကြတော့ဒီကျန်တဲ့ဒီဘေးဘဝင်းညင်မှာစကားပြောတန်းဘာညာအဲ့ဒါတွေကိုအမလုံးဝမသိတော့ဘူး။ဟိုပြောရမယ်ဆိုလို့ရှိရင်တော့ဒီအမားတို့စိတ်ရဲ့တမာတိပေါ့လုံးဝဒီထဲကိုဝင်ပြီးတော့ကိုပဲနေရတယ်။နေရတဲ့အခါကျတော့ဘာဖြစ်လဲဆိုတော့ဒီကိုအဲ့လိုဝင်ထားတဲ့အတွက်ကိုဒီဆက်တဲ့နေရာတွေမှာလည်းစိတ်ပြန့်လွင့်မှုမရှိတဲ့အခါကျတော့အားလုံးကတစ်ချက်တည်းမှာအကုန်ဝင်တယ်။မမှားတယ်ဆိုတာမျိုးအယောင်ထက်တယ်ဆိုတာမျိုးကအင်မတန်နည်းသွားတယ်။စိတ်ကိုအရန်ဟိုအားပေးတယ်ပေါ့နော်ပြောရမယ်ဆိုလို့ရှိရင်တော့စိတ်တည်ငြိမ်မှုပေါ့စိတ်တည်ငြိမ်မှုအရန်အားပေးတယ်။
အခုဒီမှာတခုမေးချင်တာပေါ့နော်အမအခုလိုမျိုးဒီ quilting ချုပ်တာအပြင်ကိုပိတ်စာတွေကိုဖြတ်ပြီးတော့မှဆက်ချုပ်တဲ့ဒီ patchwork နီးရောနောက်ဒီပိတ်စာတွေကိုကတ်ပြီးတော့ချုပ်တဲ့ဒီ applique နီးရောပါပေါ့နော်ကျွမ်းကျင်တဲ့သူဖြစ်တဲ့ခါကျတော့အခုလိုမျိုးဒီပိတ်စာပကြီးကဖန်တီးတဲ့အခါမှာဒါတွေကပို့ပြီးတော့အထောက်အကူဖြစ်တဲ့တပန်းသားတယ်လို့ရောပြောလို့ရနိုင်ပါရှင့
်ဟောပြောနိုင်ပါတယ်ညီမဘာဖြစ်လို့လဲဆိုတော့အမကဒီစောစောကအမဒီpatchwork ကဲ applique ကဲ quilting လောက်တာရေကဒီအိတ်ချုပ်တာတို့ဘာလို့တော့ကတော့သူကဒီတာမန်ရိုးရိုးလူတိုင်းချုပ်နိုင်တယ်ဗောလေနော်အဒီဥစ္စာကြီးကတော့လူတိုင်းမလုံနိုင်ဘူးဘာကြောင့်မလုံနိုင်ဘူးလို့အမပြောလဲဆိုတဲ့အခါကျတော့စောစောကလို့နံပါတ်1ဆွဲရှိရမယ်ဆွဲမရှိရင်လုံးဝမရဘူးအဲ့ဒါကအမကပြောတာတခြားကြောင့်မဟုတ်ဘူးဒီအမတော်မှဒီလုံနေတဲ့အချိန်တွင်းမှာကိုအတချက်ချက်မှနည်းနည်းစိတ်ပြက်ခြင်းတဲ့ပုံစံလေးဖြစ်လာတယ်ဘာကြောင့်ဖြစ်လာလဲဆိုတဲ့အခါကျတော့ကိုစီလိုက်တဲ့နေရာမှာတချို့နေရာတွေကကြည့်ရတာတမျိုးကြီးဖြစ်နေတယ်။ဥမာအခုဒီနောက်ဆုံးပိတ်ပြီးသွားတဲ့နေရာဆိုရင်ဒါညီမလည်းပုံတွေတွေ့မှာပေါ့နော်။အဲ့ဒီမှာသူကဘာဖြစ်လဲဆိုတော့ဥမာ DC ဘန်းဆို DC ဘန်းနေရာ6လဘန်းဆို6လဘန်းနေရာမှာသူကရှိကုန်နေရမယ်။တကယ်လို့မရှိဘူးဆိုလို့ရှိရင်ဒီဟာပကြီကားလို့ခေါ်လို့မရတော့ဘူး။
Now ထပ်တော့အခုလိုမျိုးဒီ one block one day နီးနေပေါ့နော်ဒီလိုပိတ်စားပကြီးကားတွေထပ်ဖန်တီးဖို့ရောအစီအစဉ်ရှိလားရှင
့်ရှိပါတယ်ညီမရှိတယ်ရှိလဲရှိတယ်နောက်ပြီးတော့လည်းနောက်တစ်ချက်ကအမားကလည်းဒီပညာကိုထပ်ပြီးတော့ဖြန့်ဝေပေးခြင်းနဲ့ဖြန့်ဝေပေးခြင်းနဲ့ဆိုတာဟိုတချို့ဝသနာပါတဲ့သူတွေရှိတယ်လေရှိတဲ့အခါကျတော့အမားကဒီဟာကိုအဓိကတော့ဒီအမားနီးပညာပေါ့နီးပညာကိုပဲအဓိကပေးမယ်ဟုတ်လားဥမာပိတ်စားကိုဘယ်လိုယူလဲဘယ်လိုဖြတ်တယ်နောက်ပြီးရင်ဘယ်လိုဆက်တယ်အဲ့လောက်ပဲအမားအသင်ပေးလို့ရအသေးစိတ်ကိုအမကတော့တင်လို့မရအသေးစိတ်တင်တာကြတော့တကယ်ကိုသူ့ကိုလက်တွေ့တင်မှရဒီဗမာပြည်မှာလည်းဒီဝါသနာပါတဲ့သူတွေရှိတာပေါ့နော်ဝါသနာပါတဲ့သူတွေကတော့သူတို့ကတော့ဒီစောစောကလို့ password တွေနဲ့ပတ်သက်လို့သူတို့စောင့်နေချုပ်ကြမယ်မတရားထိုင်ခင်းနေချုပ်ကြမယ်ဟာလားအဲနောက်ပြီးတော့နောက်တစ်ချက်ကဒီနယံချိတ်တောင်တိတ်အမမတွေ့ရဘူးပေါ့လေနော်ဆိုတော့အဓိကအမတို့ကတော့ဒီဟာတွေကနယံချိတ်ဆိုတော့အဲ့ဒါကြောင့်မလို့အမကလည်းဒီဟာကိုအရန်ကိုလှုပ်ချင်တယ်လှုပ်ချင်တယ်ဆိုတာဘာလဲဆိုတော့ဒီကိုယ့်မြန်မာလူမျိုးတွေမှာလည်းဟာဒီဟာကိုလှုပ်ချင်တဲ့သူရှိတာပဲဝါသနာတရားနဲ့တရားမတူကြဘူးလေเนาะညီမရယ်ဆိုတော့အဲ့လိုရှိတာကိုအမအနေနဲ့အမဒါကိုပြန်ပြီးဖြန့်ပေးခြင်းတယ်ဒီပမာပြီးအတွက်ကိုပေါ့လေเนาะဒါကြောင့်မလို့အမကစနေတကြောက်ကိုတင်ယူပြီးတော့ကိုကိုယ်တိုင်အရင်ကျွမ်းကျင်အောင်လုပ်ပြီးမှသူတို့ကိုတင်ဖို့အတွက်ကိုအမကလုပ်
အဲ့တော့နောက်ဆုံးဟိုပေါ့နော်နောက်ဆုံးနေနေမေးချင်တာတော့ဒီလိုမျိုးအမအခုဒီပိဿပကြီးကဖန်တီးခဲ့တဲ့လိုမျိုး one block wonder နီးနဲ့ဟိုပိဿပကြီးကဖန်တီးခြင်းတဲ့လူတွေရောဒီလိုမျိုးအကြံပေးချင်ပါလေရှင
့်အဓိကတော့ဇွဲရှိဖို့လိုတယ်အဲ့ဒါလေးတော့အကြံပေးခြင်းနဲ့ဇွဲမရှိရင်တော့လုံးလို့မရအောင်ညီမဆိုတော့တကယ်လို့ဒီဟာကိုလုံးမယ်လို့ဆုံးဖြတ်ချက်ချတယ်ဆိုလို့ရှိရင်ဒီပြီးဆုံးအောင်ဒီလုံးနိုင်မဲ့ဇွဲကအရန်ကိုလိုအပ်တယ်အဲဘလို့ဖြစ်စေခြင်းလဲဆိုအခုအမတ်ဒီပကြီးကားကိုလုပ်တဲ့ရည်ရွယ်ချက်ကလည်းအဓိကကဒီဟာလားဘာခေါ်လဲဆိုတော့ငါတို့ဒီအနောက်နိုင်ငံတွေမှာမလုံနိုင်တာမဟုတ်ဘူးအမတို့နိုင်ငံတွေမှာလည်းလုံနိုင်တယ်ဆိုတဲ့ဟာကိုလည်းအမပြခြင်းတယ
်ပိတ်စရင်းနဲ့ပကြီးကားဖန်တီးသူမန္တလေးမျိုးဖြစ်ပါရဲ့ရှင်စိတ်ကိုတည်တည်ငြိမ်ငြိမ်ထားပြီးတော့အာယုံစူးစိုက်ဖန်တီးရတာမျိုးဖြစ်လို့စိတ်ဖြစ်စည်းနေသူတွေစိတ်ပင်ပန်းနေသူတွေအတွက်ကိုအများကြီးအထောက်အကူဖြစ်စေတယ်လို့လည်းသူကပြောပါရဲ့ရှင်ကျွန်မစင်မြန်ပါမှာ
VOAC Senegal Radio ရုံးမြင့်တန်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။ဒီနေ့အတွက်ပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲ။အခုတော့သတင်းအချက်အချုပ်ကိုပြောပြပေးပါမယ်။ကစားဒေသမှာအပြစ်ခတ်ရဆဲဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကတနင်္လာနေ့မှာပထမဦးဆုံးမဲခွဲအတီးပြူတောင်းဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုဘက်ကဒီဆုံးဖြတ်ချက်ကိုဗီတိုအာဏာမသုံးခဲ့လို့မဲလည်းမပေးခဲ့ပါဘူးဒီတောင်းဆိုချက်ကိုအစ္စရေးဝန်ကြီးချုပ်ကချက်ချင်းကောက်ွက်ပြီးသူဆောင်မဲ့အစ်မြင့်ကိုယ်စားလှယ်အဖွဲ့ရဲ့ဝါရှင်တန်ခီးစင်ကိုလည်းဖျက်သိမ်းလိုက်ပါတယ်အမေရိကန်ကမူလရည်တီချက်ကနေသွေးဖယ်လိုက်တာဖြစ်တယ်ဆိုပြီးမစ္စတာဒတာဂျာဟူကဆွဆွဲပြောဆိုပါတယ်ရုရှားနိုင်ငံမော်စကိုမြို့ကဂီတချွေရီဘွဲတစ်ခုကိုတိုက်ခိုက်ခဲ့တယ်လို့အစ္စလာမ်နိုင်ငံတော်ထူထောင်ရေးအဖွဲ့ IS ကကြေညာလိုက်ပြီးတဲ့နောက်မှာပြည်သက်နိုင်ငံတို့ပဲအီတလီနိုင်ငံကလည်းလုံခြုံရေးအဆင့်ကိုအမြင့်ဆုံးအထိတုံ့ပြန်လိုက်ပါတယ်။ယူကရိန်းနိုင်ငံမှာတော့မြို့တော်ခီးဖ်ကိုတပတ်အတွင်းတတ်တရချိန်ဖြစ်ရုရှားတို့ကတတင်းလာနေမှာလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။မဆိုင်တုံးတွေကြားရောက်ပောက်ကွဲခဲ့တဲ့အတွက်လူမနေတဲ့အဆောက်အုံတွေပျက်စီးခဲ့ရတဲ့အပြင်လူဆယ်ဦးတဲ့မနေ့တိုင်းရခဲ့တယ်လို့ခီးဖ်မြို့တော်ဝန်ဗီတလီကလစ်ကိုကပြောပါတယ်ခင်ဗျာ။တရင်ချင်းချုပ်ကတော့တော့လောက်ပါပဲခင်ဗျာဒီကနေ့အင်္ဂါနေ့မနေ့ season ထုတ်လို့ရမှုကမှတ်သိထိုက်ပါ VOA America ရုပ်သားရဲ့မနက်ပိုင်း season ကို radio ကလည်းမနက်6နာရီကနေ9နာရီထိ live တို့ပြီးတာ 32.49 live လက် meter 190အပြင် VOA ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းဖမ်းယူနားဆင်ကြည့်ရှုနိုင်ပါတယ်သောတာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးဘေးကင်းကြပါကြပါစေ VOA နားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ရှိပါတယ်ကျွန်တော်တမောင်သားပါ